Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်စက်တင်ဘာလ19ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ2540 51နဲ့ VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝင်ယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျမကခင်ဗျတ်တပါဒီမနက်ခင်းသတင်းတွေကိုမတ်တင်ကြီးထိုင်တဲ့သူကြီးညာပေးမှာပါပြင်ထစ်တဲ့သဘောတူညီချက်ကိုပယ်ဖျက်ပြီးအမေရိကန်နဲ့ဗြိတိန်တို့နဲ့သဘောတူညီချက်ရယူခဲ့တာအတွက်ဩစတြေးလျကိုပြင်ထစ်တမကအပြစ်တင်လိုက်ပါတယ်အာဖဂနစ္စတန်နိုင်ငံမှာအမျိုးသမီးရေးရာဝန်ကြီးဌာနကိုတာလီဘန်တွေကပိတ်ပစ်လိုက်ပါပြီ86ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကျင်းပမယ့်နယူးယောက်မှာတော့လုံခြုံရေးတွေကိုအထူးတိုးမြှင့်ချထားပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုညာဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာစစ်တပ်ကအာဏာသိမ်းထားတာရှစ်လတည်းရောက်လာချိန်မှာပြည်ပရောက်မြန်မာပြည်လှုပ်ရှားသူတွေကဘာတွေတောင်းဆိုနေကြပါသလဲ
မြန်မာပြည်မှာအခုဆိုလို့ရှိရင်မတရားအာဏာသိမ်းပြီးတော့လူတွေတက်ဖြတ်လာတဲ့ထောင်ကျော်နေပြီလက်ပလောမှာဆိုပို့ဆိုးတာကကျေးရွာတွေမိရှုပ်ပြီးတော့ပြည်မပြည်သူတွေတက်ပြစ်နေတဲ့ကိစ္စတွေလူခွင့်ရေးချိုးဖောက်မှုလူသားမျိုးနဲ့စုပေါင်းမှာကျူးလွန်တဲ့အပြစ်မှုတွေ
သတင်းတွေအပြီးမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်တခါဒေါ်အောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့အမှုတွေအကြောင်းထိုင်းနိုင်ငံတည်းဖမ်းဆီးချုံနောင်ခံရတဲ့မြန်မာနိုင်ငံသားတချို့ကိုထိုင်းကပြန်ပို့လိုက်တဲ့အကြောင်းတွေအပြင်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါမယ်ခင်ဗျာ
ဒေါ်လာဘီလီယံနဲ့ချီတန်တဲ့ရေငုပ်သင်းမောဆိုင်ရာပြင်သစ်တဲ့သဘောတူညီချက်ကိုဖျက်သိမ်းပြီးအမေရိကန်နဲ့ဗြိတိန်တို့နဲ့သဘောတူညီချက်ရယူလိုက်တာဟာဩစတြေးလျကတန်တမန်ကြီးဆိုင်ရာမဟာအမှားကြီးကိုကျူးလွန်လိုက်တာလို့ဩစတြေးလျကမထွက်ခွာခင်စနေနေ့မှာပြင်သစ်တန်မတ်ကြီးရှောင်းဘယ်ရီဒေးဘော့ကပြောကြားလိုက်ပါတယ
် I'm so confident in the French Australian Australian French cooperation
ပြင်သစ်နဲ့ဩစတြေးလျနဲ့နိုင်ငံခြားပူးပေါင်းဆောင်ရွက်မှုအတွက်အခုထိယုံကြည်မှုရှိစေဖြစ်ပေမဲ့ဒါဟာမဟာအမှားကြီးတစ်ခုဖြစ်နေပါပြီထားခဲ့တဲ့သဘောတူညီချက်ဟာ contract စာချုပ်မဟုတ်ဘဲလက်တွဲဆောင်ရွက်မှုတစ်ခုသာဖြစ်တာကြောင့်အခုကိစ္စဟာလက်တွဲပေါ်နဲ့ပတ်သက်ပြီးတိတ်ကိုဆိုးရတဲ့ကင်တွယ်ဆောင်ရွက်မှုတစ်ခုဖြစ်ပါတယ်လို့ပြောသွားတာပါပြင်သစ်ရေရက်ကဩစတြေးလျနိုင်ငံအတွက်တမီယိုးကြရင်းကုန်တင်မောတိဆောက်ပေးဖို့2016ခုမှာရထားတဲ့သဘောတူညီချက်ကိုဖျက်သိမ်းပြီး American နဲ့ Britain တို့က nuclear စွမ်းအင်သုံးရင်းကုန်တင်မောတိဆောက်ပေးမှာကိုလက်ခံလိုက်ကြောင်းဩစတြေးလျကကြက်တဲ့ပြည်နယ်မှာကြေညာလိုက်တာဖြစ်ပါတယ်ဒီကြေညာချက်ကြောင့် American နဲ့ Britain တို့နဲ့ NATO မဟာမိတ်အဖွဲ့ဝင်ဖြစ်တည်ရှိနေတဲ့ပြင်သစ်ကသူ့တန်မတ်တွေကို American နဲ့ Britain နိုင်ငံတွေကနေပြန်လာဖို့ချက်ချင်းဆင့်ခေါ်လိုက်တာပါပြင်သစ်ပြင် Indo-Pacific ဒေသရင်းအားပြန်နေတဲ့တရုတ်ကလည်းစိတ်ဆိုးဒေါသထွက်ခဲ့တာဖြစ်ပါတယ်ဒေသရင်းမလေးရှားနိုင်ငံကလည်း Australia ရဲ့ဒီ nuclear စွမ်းအင်သုံးရေငုပ်သင်းမောတိဆောက်ဖို့ဆုံးဖြတ်ချက်ရဒေသရင်း nuclear လက်နက်ပြန်ဆိုင်မှုတွေဖြစ်ပေါ်လာစေနိုင်တယ်လို့စနေနေ့မှာပြောပါတယ်
အာဖဂန်နစ္စတန်ရဲ့ဒါလီဘန်အစိုးရတစ်ကအမျိုးသမီးရေးရာဝန်ကြီးဌာနကိုပိတ်ပြီးဇာရိတာတိုးတက်ရေးနဲ့ပြစ်မှုကာကွယ်ရေးအတွက်ရည်ရွယ်တဲ့ဝန်ကြီးဌာနနဲ့အစားထိုးလိုက်ပါတယ်။ကာဘူးမြို့တော်ကအမျိုးသမီးရေးရာဝန်ကြီးဌာနရဲ့အပြင်ဘက်မှာတောက်ကြန်လေးကဆိုင်းပုတ်တင်ခဲ့တာမှာတရားဓမ္မနဲ့လက်ညှိုးမှုအကျင့်တီလာဆင်ခြေရေးမကောင်းမှုဒုစရိုက်ကာကွယ်ရေးဝန်ကြီးဌာနရုံးချုပ်လို့အမည်ပြောင်းလဲထားတာတွေ့ချရပါတယ်။ဒီလိုအပြောင်းလဲလုပ်ခဲ့ပြီးတဲ့နောက်အမျိုးသမီးများရဲ့စီးပွားရေးဆိုင်ရာတုတ်တက်မြင့်တင်ရေးနဲ့ကျင်းလည်ဖွံ့ဖြိုးရေးဆိုင်ရာကမ္ဘာပံရဲ့ဒေါ်လာတန်တရာအစီအစဉ်ကဝန်တန်းတွေကိုလည်းစနေနေ့မှာအစအုံတဲကမောင်းထုတ်ခဲ့ကြောင်းကိုရိုင်းကျုံတွေ့ရတဲ့အစီအစဉ်ဝန်တန်းရှာရစ်အက်ကတာကပြောပါတယ်တာလီဘန်စီမံခန့်ခွဲနေတဲ့ပညာရေးဝန်ကြီးဌာနကစနေနေ့ထုတ်တဲ့ကြေညာချက်မှာလည်းအမျိုးသားကျောင်းဆရာတွေနဲ့ကျောင်းသားတွေအလုံးအတန်းပြန်တက်နိုင်ပြီလို့ဖော်ပြပါတယ်အမျိုးသမီးကျောင်းဆရာမများနဲ့ကျောင်းသူတွေကိုတော့ကြီးညာချက်မှာထည့်သွင်းမထားပါဘူး။အမျိုးသမီးတွေနဲ့မိန်းကလေးတွေအပေါ်ကန့်သက်တမ်းမြစ်ချက်တွေကိုဖြည့်လျှော့ပေးလို့ကြောင်းမကြခင်ကတာလီဘန်တို့ကြီးညာချက်တွေထုတ်ပေမဲ့လို့လဲပြီးခဲ့တဲ့လကစလို့ကာဘူးမြို့တော်ကိုသိမ့်ပိုက်ပြီးချိန်နောက်ပိုင်းတာလီဘန်တို့ကအမျိုးသမီးတွေရဲ့အခွင့်အရေးတွေကိုကန့်သက်ပိတ်ပင်နေတာပါ။ဒီကိစ္စတွေနဲ့ပတ်သက်လို့တော့တာလီဘန်ဘက်ကမှတ်ချက်ပေးပြောဆိုမှုမရှိပါဘူးရှင်။
အာဖဂန်နစ္စတန်နိုင်ငံငြိမ်းချမ်းတည်ငြိမ်စေဖို့အတွက်တပ်ဆိုင်သူတွေအားလုံးပါဝင်တဲ့အစိုးရတည်းဖွဲ့စည်းလာအောင်တာလီဘန်တွေနဲ့ဆွေးနွေးခဲ့တယ်လို့ပါကစ္စတန်ဝန်ကြီးချုပ်အမရမ်ခန်းကပြောကြားလိုက်ပါတယ်။တာဂျီကစ္စတန်နိုင်ငံမြို့တော်ဒူရှန်ဘေးမှာ နိုင်အိန္ဒိယနိုင်ငံတွေကခေါင်းဆောင်တွေနဲ့တွေ့ဆုံရမှာအခုလိုဆွေးနွေးခဲ့တာဖြစ်ကြောင်းလဲတွေ့ဆုံပြီးစနေနေ့မှာပါကစ္စတန်ဝန်ကြီးချုပ်က Twitter ကနေပြောပါတယ်တာဂျီကစ္စတန်နိုင်ငံမှာကျင်းပတဲ့တရုတ်နဲ့ရုရှားဥဆောင်တဲ့ဒေသရင်းလုံခြုံရေးဆိုင်ရာရှန်ဟိုင်းပူးပေါင်းဆောင်ရွက်အဖွဲ့ရဲ့နှစ်ရက်ကြာနှစ်ပတ်လည်ထိပ်သီးအစည်းအဝေးတောက်ကြံနဲ့အဆုံးတက်ခဲ့ပြီးအစည်းအဝေးအတွင်းမှာအိန္ဒိယနိုင်ငံတွေနဲ့လည်းပါကစ္စတန်ဝန်ကြီးချုပ်ကတရားတွေ့ဆုံခဲ့တာပါအာဖဂန်နစ္စတန်နိုင်ငံအိန္ဒိယနိုင်ငံတွေကခေါင်းဆောင်တွေအထူးသဖြင့်တာဂျီကစ္စတန်သမရနဲ့အချိန်တော်ကြာတည်တံ့ဆွေးနွေးမှုတွေလုပ်ခဲ့ပြီးတဲ့နောက်မှာတာလီဘန်တွေနဲ့ဆွေးနွေးဖြစ်ခဲ့တယ်လို့ပါကစ္စတန်ဝန်ကြီးချုပ်ကပြောပါတယ်အာဖဂန်ဆိုးအဖွဲ့ရဲ့မှာတာဂျစ်တွေဟာဇရတ်တွေနဲ့ဥဇ်ဘက်တွေပါဝင်လာစေဖို့အတွက်တာလီဘန်တွေနဲ့စတင်ဆွေးနွေးခဲ့တယ်လို့ပြောပေမဲ့အသေးစိတ်ကိုမပြောပါဘူးပြီးခဲ့တဲ့သတင်းပတ်တည်းတာလီဘန်တွေကအဖွဲ့ဝင်33ယောက်ပါတဲ့ယာယီအစုအတဲ့အဖွဲ့စည်းရာမှာပို့စတန်မျိုးနွယ်စုတာလီဘန်အစ်မြင့်ခေါင်းဆောင်တွေအများစုပါပြီးအမျိုးသမီးကတော့တယောက်မှမပါခဲ့ပါဘူး
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းဂျလာလာဘတ်မြို့မှာစနေနေ့ကပေါက်ကွဲမှု၃ကြိမ်ဖြစ်ပြီးအနည်းဆုံး2ဦးသေဆုံးလူ20ဒဏ်ရာရကြောင်းတာလီဘန်တာဝန်ရှိသူတဦးကပြောပါတယ်။ကင်းလည်ကားကိုပစ်မှတ်ထားတိုက်ခိုက်မှုဖြစ်ကြောင်း2ဦးသေဆုံးပြီး20ကျော်ဒဏ်ရာရထားတာသိရှိကြောင်းနာမည်မဖော်လိုတဲ့တာလီဘန်တာဝန်ရှိသူကပြောပါတယ်။ဒဏ်ရာရသူတွေထဲမှာအမျိုးသမီးတွေနဲ့ကလေးတွေလည်းပါတယ်လို့သူကပြောပါတယ်။ပေါက်ကွဲမှုအကြောင်းရင်းနဲ့အပြည့်အစည်တွေကိုစုံစမ်းစစ်ဆေးနေကြောင်းလည်းပြောပါတယ်။အာဖဂန်ကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းပြီးနောက်ပိုင်းပထမဆုံးတော့လူသေဆုံးဒဏ်ရာရစီတဲ့ဖောက်ခွဲတိုက်ခိုက်မှုလည်းဖြစ်ပါတယ်။လူ3ဦးသေဆုံးပြီး18ဦးဒဏ်ရာရကြောင်းနန်ကာဟာပြည်နယ်ကျန်းမာရေးဌာနတာဝန်ရှိသူတို့က AFP ကိုပြောပါတယ်။ဒေသခံမီဒီယာတွေမှာတော့အနည်းဆုံး2ဦးသေပြီး19ဦးဒဏ်ရာရတယ်လို့ဖော်ပြချပါတယ်။ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းကလူပေါင်း100ကျော်သေဆုံးခဲ့တဲ့ကာဘူလီစိတ်တိုက်ခိုက်မှုကိုစီစဉ်ခဲ့တာလို့ပြောထားတဲ့အာဖဂန်ဆိုင်ရာအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကဂျလာလာဘတ်မှာအကြီးကလှုပ်ရှားနေတာဖြစ်ပါတယ်။အာဖဂန်အစိုးရကိုဖျောက်ချပြီးနောက်ဩဂုတ်လလယ်ပိုင်းမှာအာဏာပြန်ယူထားတဲ့တာလီဘန်တို့ကနိုင်ငံမှာငြိမ်းချမ်းလုံခြုံရေးပြန်ပြီးထိမ့်သိမ့်ဖို့ကတိပြုထားတာပါ။ပောက်ကွဲမှုဖြစ်တဲ့နေရာကိုရိုက်ထားတဲ့ဓာတ်ပုံတွေတဲမှာတော့အဖြူရောင်တာလီဘန်အလံပြွင့်တင်ထားတဲ့အစင်းရောင်ပစ်ကတ်ကားပေးမှာအပြည့်အစည်တွေရှိနေပြီးလက်နက်ကင်တွေစောင့်ကြည့်နေတာကိုတွေ့ရပါတယ်ရှင
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညာလိုင်းဒိုမီတာ40 kHz 9433ညာလိုင်းဒိုမီတာ51 kHz 5895နဲ့ပိုင်းလိုက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
် View American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်နယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာကျင်းပနေတဲ့86ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်ဖို့အတွက်ကမ္ဘာတလွှားကခေါင်းဆောင်တွေနဲ့အထူးကိုယ်စားလှယ်တွေစုဝေးလာရောက်နေပြီဖြစ်ပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ COVID-19 ရောဂါပိုးပြန့်ပွားမဲ့အန္တရာယ်ကိုစိုးရိမ်မှုတွေနဲ့အတူဒီခေါင်းဆောင်တွေရဲ့လုံခြုံရေးကိုပါအထူးဆောင်ရွက်ပေးနေတယ်လို့နယူးယောက်မြို့က American Secret Service အထူးလုံခြုံရေးအဖွဲ့က Patrick Freeney ကပြောပါတယ်။အစည်းအဝေးတက်ရောက်မဲ့နိုင်ငံခေါင်းဆောင်တွေအစုအကြီးအကဲတွေကအယောက်90လောက်ရှိပြီးသူတို့ရဲ့မိသားစုဝင်ကအယောက်40လောက်ပါတဲ့အတွက်နယူးယောက်မှာအထူးလုံခြုံရေးယူပေးရမယ်သူကအယောက်130လောက်ရှိတယ်လို့ပြောပါတယ်။ကုလသမဂ္ဂရုံးချုပ်အတွင်းအပြင်လုံခြုံရေးတွေအပြည့်ရှိနေတယ်လို့ကားလမ်းတွေ platform တွေမှာလည်းအကရန်တွေကိုတွေ့ရပါတယ်။အထွေထွေညီလာခံချင်းပါရကုလရုံးချုပ်တင်မကပဲနယူးယောက်မှာဈေးဝယ်ထွက်သူဒေသခံတွေပါလုံခြုံရေးအတွက်ဆစ်ဆင်းရင်ပြသနိုင်ဖို့အတွက်မှတ်ပုံတင်တွေယူဆောင်သွားဖို့အတွက်လိုအပ်တာပါနယူးယောက်မြို့ဟာမကြာခင်လတွေအတွင်းကကိုဗစ် -19 ဖြစ်ပွားမှုအများဆုံးဒေသတစ်ခုဖြစ်ခဲ့တဲ့အတွက်လည်းအခုလိုညီလာခံကျင်းပတာအတွက်လူစုလူဝေးနဲ့အတူယောဂါပိုးပြန့်ပွားမှာကိုစိုးရိမ်နေကြတာလည်းဖြစ်ပါတယ်အထွေထွေညီလာခံခန့်မှန်းတွေကိုဝင်မဲ့ဒုတိုင်းအတွက်ကိုဗစ်ကာကွယ်ဆေးထိုးထားကြောင်းလက်မှတ်ပြသဖို့လိုသလိုနယူးယောက်မြို့တလွှားမှာလည်းကိုဗစ်ရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးပေးမယ့်ရွေးရှားဗန်ကားတွေစီစဉ်ပေးထားပြီးဒီနှစ်အစည်းအဝေးတက်ရောက်လာသူအားလုံးအတွက်ကာကွယ်ဆေးအခမဲ့ထိုးနှံပေးဖို့စီစဉ်ထားတယ်လို့လည်းမြို့တော်ဝန်ယုံကပြောပါတယ်
။အမေရိကန်ပြည်ထောင်စုဂျပန်အိန္ဒိယနဲ့ဩစတြေးလျခေါင်းဆောင်တွေဒီသတင်းပါအတွင်းအမေရိကန်ပြည်ထောင်စုဝါရှင်တန်မှာတွေ့ဆုံဆွေးနွေးဖို့ရှိနေပြီးတပိုင်းလျက်ကူပစ္စည်းတွေအလွန်အလောက်ရရှိရေးအတွက်တွန်းမြေဆောင်ရွက်ဖို့သဘောတူကြမယ်လို့ပူရဲကျင်ညာချက်မူချမ်းကိုကိုးကားပြီးနီကေအေရှာသတင်းကစနေနေ့မှာဖော်ပြပါတယ်။ဩဇာအရှိန်ဝါတိုးချက်လာနေတဲ့တရုတ်နိုင်ငံကိုပူးပေါင်းထိန်းချုပ်ရေးကြိုးပမ်းနေတဲ့ကွတ်အဖွဲ့ဝင်နိုင်ငံတွေရဲ့ခေါင်းဆောင်တွေနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပထမဆုံးအကြိမ်လူချင်းတွေ့ဆုံမှာပါ။ခိုင်မာအားကောင်းတဲ့ထုတ်လွှင့်မှုစနစ်တွေတည်ဆောက်ရေးအတွက် နိုင်ငံလေးခုအနေနဲ့တပိုင်းလျှက်ကူပစ္စည်းထုတ်လုပ်ပေးသွင်းနိုင်စွမ်းနဲ့အားနည်းချက်တွေကိုဖော်ထုတ်ဆန်းစစ်မဲ့အကြောင်းမူကြမ်းမှာဖော်ပြထားတယ်လို့နီကေးသတင်းကဖော်ပြပေးမယ်လို့လဲပူရဲကျင်ညာချက်မူကြမ်းကိုဘလို့ရတယ်လဲဆိုတာကိုတော့ဖော်ပြမထားပါဘူးတုတ်တက်တဲ့ဤပညာတွေကိုအသုံးပြုမှုမှာလူခွင့်ရလေးစားလိုက်နာမှုစီမင်းတွေကိုအခြေခံရမှာဖြစ်ကြောင်းပူရဲကျင်ညာချက်မှာဖော်ပြထားတယ်လို့နီကေးရဲ့ website မှာဖော်ပြပါတယ်ကျင်ညာချက်မူကြမ်းမှာတရုတ်ကိုနာမည်တက်ဖော်ပြမထားပေမဲ့လည်းအနာရှင်အစိုးရတရုတ်ကိုထိန်းထားပြီးကဘာကိုဖြန့်ဝေရေးအတွက်နည်းပညာတွေကိုအသုံးချနေတဲ့တရုတ်ရဲ့နီလန်ကိုကာကွယ်ဖို့ရည်ရွယ်ဆောင်ရွက်တာဖြစ်တယ်လို့သတင်းကရေးသားထားပါတယ်ရှင်
။နှစ်ဆန်းပိုင်းနှုန်းကလူထိခိုက်တေကျေစေတဲ့အထိရုံရင်းဆန့်ကပ်မှုတွေဖြစ်ပွားခဲ့တဲ့အမေရိကန်လွှတ်တော်အဆောက်အဦရှင်မှာစနေနေ့ကဆန္ဒပြလှုပ်ရှားရာမှာဆန္ဒပြသူတွေရဲနဲ့သတင်းယူတဲ့မီဒီယာသမားတွေကပိုးပြီးများနေတာတွေ့ရပါတယ်။ဆန္ဒပြပွဲအတွက်ဝါရှင်တန်ဒီစီမှာလုံခြုံရေးအဆင့်ကိုတိုးမြှင့်ထားပြီးရာနဲ့ချီတဲ့ရဲတွေနဲ့အင်အားဖြည့်ခဲ့တာပါ။လွှတ်တော်အဆောက်အဦပတ်လည်မှာလည်းဝင်းတွေခတ်ထားပြီးကွန်ကရစ်အကာအယံတွေကိုပါချထားပါတယ်။တနတ်မယူရတဲ့နေမည်တက်မှတ်ထားကြောင်းဆိုင်းမုတ်တွေတွေ့နေရတယ်လို့ဝါရှင်တန်ဒီစီပတ်ဝန်းကျင်မှာကာကွယ်ရေးအရန်တပ်ဖွဲ့ဝင်အယောက်တရာလောက်ကိုအသင့်အနေထားချထားတာပါ။ဇန်နဝါရီလ6ရက်နေ့ကလွှတ်တော်ကိုဆန္ဒပြသူတွေစီးနှင်းမှုနဲ့ပတ်သက်လို့အဖမ်းဆီးခံထားရသူတွေတရားမျှတမှုရှိစေရေး Justice for J6 လို့နာမည်ပေးထားတဲ့ဆန္ဒပြပွဲမှာပါဝင်သူတွေနဲ့ဒဏ်ပြန်ဆန္ဒပြသူတွေကြားခန့်ရန်ဖြစ်ပွားမှုတချို့ရှိခဲ့တယ်လို့လည်း Reuters သတင်းကဖော်ပြပါဗျ။ဆန္ဒပြတဲ့နေရာမှာလုံခြုံရေးတပ်ဖွဲ့ဝင်တွေအပြင်လူပေါင်း400ကနေ450လောက်ရှိမယ်လို့လွှတ်တော်ရဲကခန့်မှန်းတယ်လို့အဖမ်းဆီးတချို့လည်းရှိခဲ့ပါတယ်။ဓာယူလာသူအမျိုးသားသူတနက်တယ်လာသူတဦးနဲ့ Texas ပြည်နယ်ကဖန်ဝရန်အထောက်ခံထားတဲ့သူနှုတ်ကိုဖန်ထားတယ်လို့လည်းလွှတ်တော်ရဲတွေကပြောပါတယ
်။ Syria နိုင်ငံမြို့တော်ဒမတ်စကတ်နဲ့အနီးဝန်းကျင်ဒေသတွေမှာလျှက်စင်ပြီးပြတ်တောက်စေခဲ့တဲ့မြို့တော်ရဲ့အရှိတောင်ပိုင်းကတဘာဝဓာတ်ငွေပိုက်လိုင်းကြီးတိုက်ခတ်ခံရမှုဟာသူတို့လက်ချက်ဖြစ်တယ်လို့ Islamic အစိုးရ IS အဖွဲ့ကစနေနေ့မှာပြောပါတယ်။ Tishari နဲ့ Deir Ali စစ်ရုံတွေအတွေ့ဓာတ်ငွေပေးနေတဲ့ပိုက်လိုင်းကြီးကို IS တိုက်ခတ်ရေးသမားတွေကဘုံထောင်ပြီးဖောက်ခွဲနိုင်ခဲ့တာလို့ IS အဖွဲ့ကြေညာချက်မှာဖော်ပြပါတယ်ရှင
်တင်းကုန်နေမနဲ့ခင်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့မတ်တင်ကြီးထိုက်လို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာအခုတော့သတင်းပေးပို့ချက်တွေကိုစက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာဆစ်လာတဲ့ရောက်လာချိန်မှာပဲပြည်တွင်းပြည်ပမှာဆန့်ကျင်ဆန္ဒပြမှုတွေရှိနေတဲ့အထက်စနေနေ့တုန်းကတော့ဒီအမေရိကန်ကနေဒါနဲ့နယ်သာလန်နိုင်ငံရောက်မြန်မာတွေကမြန်မာအရေးကိုကုလသမဂ္ဂအနေနဲ့အလေးထားကင်တွယ်ဆောင်ရွက်ကြဖို့တိုက်တွန်းလိုက်ပါတယ်အာဏာသိမ်းမှုဆန့်ကျင်သူတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နှင်းမှုအတွင်လူအခွင့်အရေးချိုးဖောက်မှုတွေဖြစ်ပေါ်ခဲ့တာကိုသူတို့ကထောက်ပြကြပါပါဒီအကြောင်းကိုဆက်ပြီးတင်ပြခြင်းပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတမ်းမကြီးနေရာအတွက်အခြေတင်ဖြစ်စရာကိစ္စတွေအပါအဝင်မြန်မာရေးအာရုံစိုက်ခံရမယ်လို့ခန့်မှန်းနေချိန်မှာပဲကုလသမဂ္ဂကမြန်မာရေးထိထိရောက်ဆောင်ရွက်ပေးဖို့မြန်မာရေးလှုပ်ရှားသူတွေကတောင်းဆိုနေကြတာပါစက်တင်ဘာလ18ရက်စနေနေ့မွန်းလွဲပိုင်းဝါရှင်တန် DC မြန်မာတန်ယုံစစ်တန်ယုံရှိတော်မှာတွားရောက်ဆန္ဒပြကြတဲ့မြန်မာရေးလှုပ်ရှားသူတွေကတော့ကုလသမဂ္ဂအနေနဲ့မြန်မာအရေးကိုထိရောက်စွာကင်တွယ်ဖြေရှင်းသင့်ပြီလို့တိုက်တွန်းကြောင်းဆန္ဒပြပွဲဥဆောင်သူဥယင်အေးကပြောပါတယ်
။ကမ္ဘာကုလသမဂ္ဂမှာမြန်မာနိုင်ငံရဲ့ကိုစားပြုတဲ့မြန်မာပြည်ရဲ့ပြည်သူကိုယ်စားလှယ်ဥကြုံမိုးထုံးနေရာကိုစစ်ကောင်စီကနေပြီးတော့ကျွန်တော်ဝါရှင်တန်ဒီစီမှာရှိတဲ့စစ်တပ်ရုံးကစစ်တပ်မှုဥအောင်သူရင်ကိုစားထုတ်ဖို့ကြိုးစားနေတာရှိတယ်။အဲဒီကိစ္စအတွက်ကျွန်တော်တို့နေရာလုံးဝလက်မခံဆိုတာကိုကျွန်တော်ကြတာအနေနဲ့ဒီမှာရှိတဲ့အင်အားစုတွေလာစုယုံပြီးတော့ဆန္ဒပြတာဖြစ်တယ်။ဒါအပြင်ကို United Nation ကမ္ဘာကုလသမဂ္ဂအနေနဲ့မြန်မာပြည်မှာအခုဆိုလို့ရှိရင်မတရားအာဏာသိမ်းပြီးတော့လူတွေတက်ဖြတ်လာတဲ့ထောင်ကျော်နေပြီလက်လောမှာဆိုပို့ဆိုးတာကခြေရွာတွေမိရှုပ်ပြီးတော့အစ်မပြည်သူတွေတပ်ပစ်နေတဲ့ကိစ္စတွေလူငယ်တွေကိုလိုက်ဖမ်းနေတဲ့ကိစ္စတွေကျွန်တော်တို့ဒီစစ်ကောင်စီရဲ့လုပ်နေတဲ့လူခွင့်ရေးချိုးဖောက်မှုလူသားမျိုးနဲ့စုပေါ်မှာကျူးလွန်တဲ့အပြစ်မှုတွေဒီလိုအဖြစ်တွေကိုကမ္ဘာကုလသမဂ္ဂညီလာခံမှာဖော်ထုတ်ပြီးတော့ resolution တွေကိုချမှတ်ပြီးတော့ပြင်းပြင်းထန်ထန်အရေးယူဖို့အတွက်ကိုကျွန်တော်တို့တောင်းဆိုတာဖြစ်ပါတယ
်အလားတူကနေဒါနိုင်ငံဗန်ကူးဗားမြို့ convention center ရှိမှာမြန်မာရေးလှုပ်ရှားသူတွေစနေနေ့နေ့လယ်ပိုင်းကစုဝေးဆန္ဒပြကြပြီးမြန်မာပြည်သူအများစုလိုလားတဲ့တန်အမတ်ကြီးကိုကုလသမဂ္ဂကအတိအမှတ်ပြုနေရာပေးဖို့နဲ့ကနေဒါအစိုးရကလည်းမြန်မာအရေးကိုထိရောက်စွာပံ့ပိုးကူညီဖို့တောင်းဆိုကြကြောင်းဆန္ဒပြပွဲမှာပါဝင်တဲ့မတ်မြတ်သဇင်ဟန်ကပြောပါတယ်
က မေရာအစိုးရအနေနဲ့ဒီ UN မှာ NGO ဒီမှတ်ပြဖို့အတွက်ကိုပုံမူပြီးထောက်ခံပေးဖို့အတွက်ရင်ဒီဒေါ်ဆန်းစုကြည်နဲ့ဝင်းမြင့်နဲ့နိုင်ငံရေးအကျဉ်းသားလေးအားလုံးကိုအမြဲတမ်းပြန်လွှတ်ပေးဖို့ရင်ဒီမှာနိုင်ငံကဒီတက်ဝဲဝင်နေတဲ့ PDF ဖွဲ့ပြီးရော NGO ဆိုတော့ပံ့ပိုးကူညီပေးဖို့အတွက်ကိုအဓိကဒီကလေးအစိုးရကိုတောင်းဆိုချင်တာပေါ့နော်ဥကြောင့်မို့ထုံအနေနဲ့ UM မှာပို့ပြီးတော့ဒီ NUG အစိုးရကိုပို့ပြီးတော့လူသားပြုနိုင်ရေးအတွက်ပို့ပြီးပြောနိုင်ဖို့အတွက်ကိုထောက်ခံပေးဖို့အတွက်လည်းပြောချင်တာလား
ဥရောပတိုင်တဲကနယ်သာလန်နိုင်ငံမှာတော့ရန်ကုန်ငွေရှာတဲ့အနေနဲ့ Bike for Burma မြန်မာအရေးစပင်းစည်းပွဲကိုနယ်သာလန်မြန်မာ Solidarity အဖွဲ့ကဥဆောင်လုပ်ခဲ့တယ်လို့ဒီစပင်းစည်းပွဲမှာပါဝင်တဲ့မြန်မာကျောင်းသူမတ်ထိုင်နန္ဒာလင်းကရှင်းပြပါတယ်
ဒီ Bike for Burma ပွဲကတော့ Netherlands နိုင်ငံသားတွေကမြန်မာနိုင်ငံတော်လှန်ရေးအတွက်ကူညီပေးဖို့ organize လုပ်တဲ့ပွဲဖြစ်ပါတယ်။အခုဆိုလို့ရှိရင်ဒီမြန်မာနိုင်ငံသားတွေကနေပြီးတော့သူတို့ Amsterdam နေပဲဖြစ်ဖြစ်တခြားမြို့ကနေဖြစ်ဖြစ်စပိတ်စီလာပြီးတော့ Utrecht က University ကကျမှဖြစ်ပါအဲ့မှာစကားပွဲဝယ်ဆွေးနွေးလုပ်ရည်လုပ်ပြီးတော့ရတဲ့ရန်ပုံငွေတွေကိုမြန်မာနိုင်ငံပြန်သွားပါဖြစ်ပါတယ
်။စပိတ်စီတဲ့အဖွဲ့တွေဟာ Amsterdam မြို့ကနေစနေနေ့မနက်ပိုင်းမှာစတင်ထွက်သွားပြီးနေ့လယ်တနင်္လာမှာဆွေးနွေးပွဲလုပ်မဲ့ Utrecht တက္ကသိုလ်မှာဆွေးရဖြစ်ခီးဆုံးကြပါတယ်မြန်မာအရေးရမုံငွေရှာတဲ့စပင်းစည်းပွဲကိုနယ်သာလန်နိုင်ငံသားအများစုအပါအဝင်အဲ့ဒီနိုင်ငံမှာရောက်နေတဲ့မြန်မာတွေပါစုစုပေါင်း250နီးပါးပါဝင်ဆင်နွှဲခဲ့ပြီးမြန်မာရိုးရာအစားအသောက်တွေလည်းရောင်းချခဲ့ကြပါတယ်ခင်ဗျာ
VOA ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာဒေါ်အောင်ဆန်းစုကြည်အပေါ်ဆွဲဆိုထားတဲ့အဂတိလိုက်စားမှုဆွဆွဲချက်တွေကိုတောက်ကြနေတိုင်းနှစ်ပတ်တစ်ကြိမ်စစ်ဆေးသွားမယ်လို့သိရပါတယ်လက်ရှိအဖြစ်တော့ဒေါ်အောင်ဆန်းစုကြည်အပေါ်စုစုပေါင်းအမှုဆက်တက်မှုနဲ့ဆွဲဆိုထားပြီးတရားရုံးကဆွဲချက်တင်သင့်မတင်သင့်မဆုံးဖြတ်ရသေးပါဘူးစတေမာလာတတိယပတ်အတွင်းဒေါ်အောင်ဆန်းစုကြည်အမှုတွေနဲ့ပတ်သက်လို့တော့ကိုရန်နိုင်ကစူးစီးတင်ပြထားပါတယ်ဗျာ
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုစစ်ကောင်စီဘက်ကတရားစွဲထားတဲ့အမှုတွေကိုအခုတစ်ပတ်အတွင်းနေပြည်တော်ကအသီးသန့်တရားရုံးမှာပြန်ပြီးတော့ကြားနာစစ်ဆေးခဲ့ပါတယ်။ကိုဗစ်ကာယောဂါကြောင့်တရားရုံးကြားနာစစ်ဆေးမှုတွေကိုနှစ်လကျော်ကြာရနာထားခဲ့ပြီးတဲ့နောက်အခုတစ်ပတ်မှာပြန်လည်စတင်စစ်ဆေးခဲ့တာပါ။ဒီတစ်ပတ်မှာတော့မန္တလေးတိုင်းတရားလွှတ်တော်မှာဒေါ်ဆန်းစုကြည်ပေါ်အဂတိလိုက်စားမှုနဲ့ဆွဲဆိုထားတဲ့အမှု၄မှုကိုလည်းတောက်ကြနေကစတင်စစ်ဆေးခဲ့ပါတယ်။ဒီမှုတွေဟာနောက်ထပ်ထပ်တိုးတာတွေမဟုတ်ဘဲပြီးခဲ့တဲ့လတွေကလေးကဆွဲဆိုထားတဲ့အမှုတွေဖြစ်တယ်လို့ဒေါ်ဆန်းစုကြည်ရဲ့အကျိုးဆောင်ရှင်နေဦးခမောင်စော်က VOA ကိုပြောပါတယ
်။ဟိုလင်းမှုကမန္တလေးတိုင်းပြည်အနောက်ပါလားမှာသူစီဘိုင်းဝဲကြီးကမန္တလေးတိုင်းပြည်အနောက်တော့အဲ့ဒါအဲ့ဒီလင်းမှုကသူကျတော့မန္တလေးတိုင်းပြည်အနောက်တော့ဘဝနော်သက်ကွန်နေရကြီးကနေပြီးတော့မှပဲကျုံတာဆိုင်ပါတယ်။ဟုတ်အဲ့ဒီဥစ္စာကအဲ့ဒီလင်းမှုတော့ကတော်ဆန်းစုကြည်ကတည်းကနံမှုပေါ့ဗျာသူတယောက်ကျေခရီးရည်ကနပတ်တကာစတော်လာနေတယ်။ဇန်ဆိုအမတ်တောက်ရနေတိုင်
းဒေါ်ဆန်းစုကြည်ကိုစစ်ကောင်စီဘက်ကအဂတိလိုက်စားမှု၅မှုအပါဝင်စုစုပေါင်းအမှု၁၇မှုနဲ့တရားစွဲထားတာပါ။ဒါပေမဲ့အခုလောလောဆယ်မှာတော့ဒီအမှုတွေနဲ့ပတ်သက်ပြီးရဲကအမှုဖွင့်ထားတာကိုတရားရုံးမှာစစ်ဆေးတဲ့အစ်စ်မှာပဲရှိနေသေးပြီးတမှုမှစွဲချက်မတင်ရသေးဘူးလို့တရားလွှတ်တော်ရှင်းနေဦးခမောင်စော်ကပြောပါတယ်
။တမှုမှမတင်ရသေးဘူး။အမှုတွေကရာဇမီရဲ့ထုံးကငါသေးလို့ဒီအမှုတင်ပြီးရှေ့ရနေကြတော့မှတို့ကလောက်တာပေါ်ရရဲဆွဲချက်နေပေါ့နော်တရားရုံးကိုတင်တယ်ဟမ်ဒီတရားရုံးကဒီအမှုကိုလက်ခံပြီးရင်ရှင်လူနဲ့လူပြတ်တဲ့ဒီကိုဆက်ကြရအဲဒီလူနဲ့လူပြတ်တဲ့ဒီဖြစ်ပြီးတဲ့အခါကျတော့အဲကိုကိုွားတဲ့အခါတော့မယုံရနေပြီးတော့မှဝါချက်တယ်လုံးလောက်ပြီးလို့ဖြစ်တဲ့အခါအဲဒီဆွဲချက်ချက်ရဲရဲနောက်ကပြရတယ်ဗျာအပြီးတော့မှဆွဲချက်ပြီးတဲ့ဒီလေခါကြမှာတဲ့တဲ့ဆိုရင်အပြစ်မရှိဘူးလို့ကျွန်တော်မြင်ဆိုရဲဆိုရင်ကျွတ်ဖက်ခံရပြီးဟာတက်ပြီးပြားတယ်ပြီးတော့ဗာအပြစ်ကအမင်းချတယ်အဲ့တော့အခုကဆွဲရက်ရှောက်ရက်တမှုပြပြပါဘူးဒါပေမဲ့အမင်းချတယ်ပါဘူးကြီးခဲ့တဲ့ယုံကြည်မှာဒါရငါခကူကြီးပေါ့ဗျာအဲ့ဒီအမှုတွေဆွဲရက်တင်နေမတင်ဘူးအာဒီမန် SP charge ကိုခေါ်တော့ကျောင်းလည်းရက်ပြီးပါလေဒါမဲ့ဒီမှာဒီမှာဆွဲရက်အမင်းချပါမယ်ယုံကဆွဲရက်ပြမလားပြမလားမှုဖွင့်ရဆိုတာကရက်ကမ်းမှာဖွင့်ပါလေ။ရက်ကမ်းမှာအမှုဖွင့်ပြီးတော့အမှုက FIR ဖွင့်လို့ရေးအဆင်ဖြေစီမီဒီယာကိုတင်ရတဲ့အရင်ကအဲ့ဒီအမှုလက်ခံတာလားလက်ခံစစ်တာ
ရန်ကုန်တိုင်းတရားလွတ်တော်နဲ့မန္တလေးတိုင်းတရားလွတ်တော်တွေမှာဆွဲထားတဲ့အမှုတွေကိုလည်းနေပြီးတော့မှပဲစစ်သွားမှာဖြစ်တဲ့အတွက်စစ်ကောင်စီဟာဒေါအောင်ဆန်းစုကြည်ပေါ်ဆွဲထားတဲ့အမှုတွေအားလုံးကိုနေပြီးတော့တနေရာထဲမှာပဲစစ်သွားဖို့ပြင်ဆင်ထားပုံရတယ်လို့မြင်ရပါတယ်။အခုလိုအမှုတွေအားလုံးကိုနေပြီးတော့တနေရာထဲမှာပဲစစ်သွားဖို့လုပ်နေပေမဲ့လည်းမူလကအမှုအခြေအနေတွေအပြင်နှစ်လကြာတရားရုံးစစ်ဆေးမှုတွေကိုရပ်နားထားခဲ့တာတွေကြောင့်ရုပ်ရှင်တဲ့မှုတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီရဲ့တရားရုံးတွေဘက်ကမျှော်မှန်းထားသလိုမျိုးရပ်ပေါင်း180အတွင်းပြီးသီးနိုင်ကြီးကတော့ပို့ပြီးတော့နည်းလာတယ်လို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ
။ကိုရင်နိုင်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ထိုင်းနိုင်ငံဘက်ကအခြေအနေဖြစ်ပါတယ်။ထိုင်းတောင်ပိုင်းဒေသ14ခုမှာအကြောင်းအမျိုးမျိုးနဲ့ဖမ်းဆီးခံရတဲ့ဒီလွတ်ရပ်စေနေတဲ့မြန်မာနိုင်ငံသားအချင်းသားတွေကိုကိုဗစ်ကပ်ဘေးကြောင့်လွှဲပြောင်းပေးဖို့ရဆိုင်ထားရကနေအခုတော့လွှဲပြောင်းပေးလုပ်ငန်းတွေပြန်လည်စတင်နေပါပြီ။၅လကြာအတွင်းမှာပထမဆုံးအကြိမ်ဖြစ်ရနောင်းမြို့ကနေမြန်မာနိုင်ငံကော့တောင်းဘက်ကိုလွှဲရစေတဲ့အကျဉ်းသား180ကျော်စက်တင်ဘာလ18ရက်နေ့ကလွှဲပြောင်းပေးခဲ့တာပါ။ဒီအကြောင်းသတင်းကိုတော့ထိုင်းချေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်
။ကိုဗစ်ကပ်ဘေးကာလအကန့်အသတ်တွေကြောင့်အကျဉ်းသားတွေကိုလွှဲပြောင်းပေးနေတာတွေကို၅လနီးပါးအထိရဆိုင်ထားရကနေစက်တင်ဘာလ18ရက်နေ့ကတော့ထိုင်းမြန်မာနယ်စပ်ရနောင်းကနေမြန်မာနိုင်ငံဘက်ခြမ်းကော့တောင်းဘက်ကိုအကျဉ်းသား180ကျော်ကိုထိုင်းအစိုးရကလွှဲပြောင်းပေးခဲ့ပါတယ်။ထိုင်းတောင်ပိုင်းပြည်နယ်14ခုကအကျဉ်းထောင်တွေလူဝင်မှုကြီးကြပ်ရေးအချုပ်စခန်းတွေမှာအကြောင်းမျိုးမျိုးနဲ့အကျဉ်းကျနေတဲ့မြန်မာနိုင်ငံသားတွေကိုထိုင်းအစိုးရကတောက်ကြနေကပြည်နယ်တန်ပေးခဲ့ကြောင်းပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED ကော့တောင်းမြို့ရှေ့ပြောင်းလို့သမားအရင်းမြစ်စင်တာရဲ့တာဝန်ခံဦးမိုးဝေကအခုလိုကြေပြပါပါတယ်။
အလုံး180နဲ့200ဗျာဒီကောင်ကျောင်းမယောင်ပန်းခံရတဲ့အုပ်စုတွေပါတယ်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့
ပြီးလို့ရှိရင်နောက်တစ်ခုကကျွန်တော်ထောင်ထဲမှာနေပြီးတော့နှိမ့်ကြရင်လို့ရေးစီပြီးတော့ပြန်မရောက်သေးတဲ့လူတွေပါတယ်ထုတ်ခန်းထဲမှာဟိုကလေးမွေးဝါနဲ့ဘိတ်ကအဲ့ဒါတော့ပြောက်ပါတယ်ဆိုတော့ခုဆိုရင်4လ5လလောက်ကိုကြာပါပြီဗျာ5လလောက်ရှိပါပြီအခုကပထမဆုံးတုံးနေတဲ့တန်းလို့လားလောကကထုတ်ထောင်တဲ့လွတ်လာတာလွတ်လာဆိုတာရေနောင်းတစ်ခုတည်းမဟုတ်ဘူးကဒီရေနောင်းတောင်ပိုင်းတစ်ခုလုံးမှာရှိတဲ့ဆက်လေးပြည်နယ်ကအလုတ်သမားလေးကျောင်းမင်းရောက်ဖန်ခံရပြီကျွန်တော်ပြန်ပို့ရမယ့်အုပ်စုတွေပေါက်ဆိုင်နေတဲ့အုပ်စုဖြစ်ပါတယ်ခင်ဗ
ျလွတ်ရက်စေပေမဲ့နေရက်ပြန်ပို့အတွက်ပြန်မပို့ပေးသေးတာကြောင့်ထိုင်းဘက်ချမ်းကအချင်းထောင်တွေအချုပ်စခန်းတွေမှာဆန္ဒပြတာတွေလည်းဖြစ်ခဲ့ပါတယ်ကိုဗစ်ကပ်ဘေးကာလစောင့်ကြည့်ရေးစင်တာအခက်အခဲတွေကြောင့်မြန်မာနိုင်ငံဘက်ကလည်းလူရဲစေသူတွေကိုပြန်လက်ခံဖို့အစဉ်သင့်မဖြစ်သေးတာကြောင့်ရနောင်းအာဏာပိုင်တွေကလွှဲပြောင်းတဲ့ကိစ္စတွေကိုရပ်နားထားတာပါအခုဆိုရင်နောက်ထပ်လူရဲစေသူ200နီးပါးလောက်ဟာလည်းအချုပ်ထဲမှာစောင့်ဆိုင်နေရတယ်လို့လည်းဦးမိုးဝေကပြောပါတယ
်အားလုံးပေါင်းဆိုရင်ချုပ်ခန်းထဲမှာဆိုရင်မျိုးသမီး80နှစ်အောင်ရှိပြီတော့မျိုးသားတော့300ကျော်ရှိတယ်အခုပြန်လော့တာတော့180ကျော်ဆိုတော့ကျွန်တော်တို့အားလုံး180အောင်ကျန်ရတဲ့ကချုပ်ကန်းထဲမှာလေ
ထိုင်းဆိုရအနေနဲ့မြန်မာနိုင်ငံသားအချင်းသားတွေကိုနေဆက်တွေကနေပြန်လွှဲပြောင်းပေးနေရမှာမဲဆောက်မြောက်ရီနေဆက်မဲဆိုင်တာချီလိုက်နေဆက်ရနောင်းကော့တောင်းနေဆက်တွေကနေပြန်လွှဲပြောင်းပေးနေတာဖြစ်ပါတယ်ရှင်
VOA ရေဒီယိုအစီအစဉ်တွေကိုအတန်နဲ့ရောရုပ်တံဖြစ်နေပါကျွန်တော်တို့ဖြည့်ဆွက်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာမြန်မာသတင်းတွေပြီးသွားပြန်တော့ကျွန်တော်တို့နိုင်ငံတကာမှာအရေးကြီးတဲ့သတင်းတစ်ပုဒ်ကိုလည်းတင်ပြခြင်းပါတယ်ဒီကုလသမဂ္ဂနှစ်ပတ်လည်ညီလာခံမှာကမ္ဘာခေါင်းဆောင်100ကျော်လောက်တက်ရောက်ပွဲရှိတာကြောင့်ကိုရိုနာဗိုင်းရပ်စ်ကပ်ဘေးရောဂါဆက်ဖြစ်ပြီးချိန်နောက်ပိုင်းကစပြီးနယူးယောက်မှာပထမဦးဆုံးအနေနဲ့လူအများအပြားစုဝေးတဲ့ညီလာခံဖြစ်လာပါတယ်နိုင်ငံတကာမှာရင်ဆိုင်နေရတဲ့ပြဿနာတွေနဲ့ပတ်သက်လို့ဆွေးနွေးကြမယ်ဒီကုလသမဂ္ဂအထွေထွေညီလာခံအကြောင်းကိုတော့ VOA သတင်းတောက် Margaret Bashir နယူးယောက်ကုလသမဂ္ဂရုံးချုပ်ကပေးပို့တဲ့သတင်းကိုမတ်သိင်ကြီးထိုက်ကပြောပြမှာဖြစ်ပါတယ
်ကုလသမဂ္ဂရဲ့နှစ်ပတ်လည်အထွေထွေညီလာခံကိုအစည်းအဝေးတွေရှော့ချချင်ပါဖို့စီစဉ်ထားပါတယ်ကမ္ဘာခေါင်းဆောင်တွေအနေနဲ့ကိုယ်စားလှယ်အဖွဲ့ဝင်နေနေနဲ့လူကိုယ်တိုင်တက်ရောက်ဖို့ဒါမှမဟုတ်လဲဗီဒီယိုမင်ကွန်းပေးပို့လို့လည်းရှာပါတယ်နယူးယောက်မြို့မှာကမ္ဘာခေါင်းဆောင်125ဦးလောက်တက်ရောက်ဆွေးနွေးကြမယ်လို့ခန့်မှန်းထားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကအခုလိုပြောပါတယ်
။ Our world is heading towards a new abnormal.
ကျွန်တော်တို့ကမ္ဘာကြီးမှာလူတိုင်းအတွက်အန္တရာယ်ပိုများလာပြီးမလုံခြုံမှုနဲ့ဗယံပရာပိုဖြစ်လာတဲ့ပုံမှန်မဟုတ်တဲ့အခြေအနေအတိတ်တရက်ကို ဦးတည်နေပါတယ်။လမ်းကြောင်းမကြီးကိုသွားနေကြပြီးအရေးကြီးတဲ့အခိုက်အတန့်ကိုရောက်နေပါပြီ
။ဒီသတင်းပါမှာတော့ရာသီဥတုပြောင်းလဲမှုကိစ္စကိုဆက်ပြီးတော့ဆွေးနွေးမှာပါ။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဂူဒါရက်စ်နဲ့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်တို့တခြားကမ္ဘာခေါင်းဆောင်တချို့နဲ့ဆွေးနွေးမှာပါလာမယ့်တလခွဲလောက်မှာစကော့တလန်မှာချစ်ပါမယ်ရာသီဥတုပြောင်းလဲမှုအရေးညီလာခံကြီးရှိနေချိန်မှာပဲကမ္ဘာကြီးပုံနွေးမှုလျှော့ချရေးဆိုင်ရာဂရီကဝတ်တွေပို့ပြီးတော့ရရှိလာရေးတွန်းအားပေးဖို့ရည်ရွယ်ထားတာပါကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒါရက်စ်ကအခုလိုပြောပါတယ
် We really are out of time.
အချိန်သိပ်မကြံတော့ပါဘူး။ပြန်ပြင်လို့မရမဲ့ပျက်စီးမှုတွေနောက်ထပ်မဖြစ်အောင်အခုအချိန်မှာဆောင်ရွက်ကြရပါမယ်
။ကမ္ဘာတဝန်းကာကွယ်ဆေးတို့လုပ်ငန်းတွေနဲ့ COVID-19 ကပ်ဘေးရောဂါတိုက်ဖျက်ရေးကလည်းနောက်ထပ်အရေးပေါ်ဦးစားပေးကိစ္စဖြစ်ပါတယ်။2022ခုနှစ်နှစ်လယ်ပိုင်းလောက်အရောက်မှာကမ္ဘာလူဦးရေရဲ့80ရာခိုင်နှုန်းကာကွယ်ဆေးထိုးပြီးစီးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကရည်မှန်းထားပေမဲ့လည်းစီးရတဲ့နိုင်ငံတွေကတော့ဒီရည်မှန်းချက်လမ်းကြောင်းပေါ်ကိုမရောက်သေးပါဘူးဗုဒ္ဓဟူးနေ့မှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုလျှော့ချရေးဆိုင်ရာအွန်လိုင်းစီဝေးပွဲကျင်းပမှာပါကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးလင်ဒါ သောမတ်စ်ဂရင်းဖီကအခုလိုပြောပါတယ်
President Biden is committed to leading in concert with our allies and partners.
COVID-19 ကပ်ဘေးရောဂါအမြင့်ဖြတ်တိုက်ဖျက်ရေးအတွက်ခိုင်ခိုင်မာမာဥဆောင်ဖို့သမ္မတဘိုင်ဒန်ကပိုင်ဖြတ်ထားပါတယ်။ကာကွယ်ဆေးထုတ်လုပ်မှုတိုးချဲ့ရေးကာကွယ်ဆေးနဲ့အသက်ကယ်ကူးစက်မှုမြန်မြန်ရရှိရေးကမ္ဘာတလွှာကျန်းမာရေးစနစ်အားကောင်းရေးအတွက်အစိုးရတွေစီးပွားရေးလုပ်ငန်းတွေနိုင်ငံတကာအဖွဲ့အစည်းတွေအရက်ဖက်အဖွဲ့အစည်းတွေနဲ့မဟာမိတ်ဖွဲ့နေပါတယ်။
ကမ္ဘာလုံးဆိုင်ရာပြဿနာကြီးနှစ်ရပ်အပေါ်မှာလွှမ်းမိုးနေတာကတော့အခုနောက်ဆုံးဖြစ်လာတဲ့အာဖဂန်အရေးဖြစ်ပါတယ်။ Richard Gowan ဟာနိုင်ငံတကာပဋိပက္ခတွေကိုလေ့လာဆောင်ကြည့်တဲ့ ICG အဖွဲ့ရဲ့ကုလသမဂ္ဂဆိုင်ရာညွှန်ကြားရေးမှူးဖြစ်ပါတယ်
။ Afghanistan represents
Afghanistan ရေကုလသမဂ္ဂအတွက်လူသားချင်းစာနာမှုဆိုင်ရာပြဿနာကြီးဖြစ်တယ်လို့နိုင်ငံရေးပြဿနာတွေဆက်လာမှုတိမ်မှုကာလတွင်အာဖဂန်တွေအသက်ရှင်ရပ်တည်ရေးတောင်းယူရတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေအတွက်လည်းပြဿနာကြီးဖြစ်လာပါမယ်
။အာဖဂန်အမျိုးသမီးနဲ့မိန်းကလေးတွေအခွင့်အရေးတိုးတက်မှုတွေကိုဆက်လက်ထိန်းသိမ်းကာကွယ်ဖို့လိုအပ်ချက်အပါအဝင်တာလီဘန်တို့ထိန်းချုပ်မှုနဲ့ပတ်သက်ပြီးအနောက်နိုင်ငံခေါင်းဆောင်တွေကုလသမဂ္ဂအထွေထွေညီလာခံမှာမိန့်ခွန်းပြောတဲ့အခါတီတီတာတာထည့်သွင်းပြောဆိုပွဲရှိပါတယ် Richard Gowan ကအခုလိုဆက်ပြီးပြောပါတယ
် There's not very much
တာလီဘန်တွေဘက်ကဒီခွင့်ရေးကိုအကာအကွယ်ပေးရတဲ့အတွက်ထွေထွေညီလာခံဘက်ကဖိအားပေးနိုင်တာတိတ်မရှိပါဘူ
းအင်ကာနီကဆလိုကမ္ဘာခေါင်းဆောင်တွေထွေထွေညီလာခံမှာမိန့်ခွန်းစပြီးတော့ပြောကြမှာပါအမေရိကန်သမ္မတဘိုင်ဒန်အနေနဲ့ထွေထွေညီလာခံမှာပထမဆုံးမိန့်ခွန်းပြောမှာဖြစ်ပြီးအများဆုံးစောင့်ကြည့်ခရရမယ်အထင်မှာပါပါတယ်သမ္မတကြီးလင်ဒါ သောမတ်စ် ဂရင်းဖီကအခုလိုပြောပါတယ
် President Biden will speak to our
Biden အနေနဲ့ကျမတို့ရဲ့ထိတ်တန့်ဦးစားပေးကိစ္စတွေကိုပြောမှာပါ COVID-19 ကပ်ဘေးရောဂါအမြင့်ဖြုတ်တိုက်ဖျက်ရေးရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးလူ့အခွင့်အရေးဒီမိုကရေစီနဲ့နိုင်ငံတကာစည်းမျဉ်းစည်းကမ်းတွေကိုလိုက်နာရေးကာကွယ်ဆောင်ရွက်ရေးတို့ဖြစ်ပါတယ
်ဖေဖော်ဝါရီလတရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းနိုင်ငံရေးအချက်အသေးတွေနဲ့ပြည်ပခတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအပါအဝင်နိုင်ငံတကာပြဿနာတွေကိုအာရုံစိုက်မယ်လို့လဲအထွေထွေညီလာခံမတိုင်ခင်တောက်ချန်နေကသတင်းစာရှင်းလင်းပွဲမှာအမေရိကန်သံအမတ်ကြီးကပြောဆိုခဲ့ပါတယ်ရှင
်ကုလသမဂ္ဂညီလာခံနဲ့ပတ်သက်လို့ဘယ်လိုပြင်ဆင်မှုတွေရှိသလဲဆိုတဲ့အကြောင်းမတ်သိန်ကြီးထိုက်ပြောပြသွားတာပါဗျာမကြာခင်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုအတန်အစီအစဉ်နဲ့အတူစနေညဇဂဝိုင်းအစီအစဉ်တွေကိုလိုင်းနိုမီတာ25 40 51တို့မှာဖမ်းယူနားဆင်နိုင်ပါတယ
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ် 24 နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ် 24 နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelchat 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်
ကျွန်တော်ဖန်ယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ခါတင်းငွေနေနေမနက်ပိုင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line no meter 25 kHz 11.1 line no meter 40 kHz 9.13 line no meter 51 kHz 5895 နဲ့ line lamp meter 190 kHz 1595ကပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ပတ်စင်ကဏ္ဍတွေဖြစ်တဲ့ဒုအတန်အစီအစဉ်နဲ့အတူစနေညဇဂဝိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
အဲ့တော့ COVID-19 အတွက်ကိုတိုင်းသားတွေအားလုံးနဲ့ကိုကျွန်တော်တို့ဓာတ်မိုက်ဝန်ကြီးစနာအနေနဲ့ပူးပေါင်းပြီးတော့ဒီနိုင်ငံတကာအဖွဲ့အစည်းတွေနဲ့ကျွန်တော်တို့ engagement တွေအများကြီးလုပ်ခဲ့တယ်။အဲ့ဒီမှာအထူးသဖြင့်ဒီ UN က organization တွေ Gavi, UNICEF, WHO စတဲ့အဖွဲ့အစည်းတွေအားလုံးနဲ့ကျွန်တော်တို့တွဲဆုံဆွေးနွေးပွဲတွေညစွာလုပ်ခဲ့
မကြခင်မှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့မြန်မာနိုင်ငံဒေသအသီးသီးမှာဖြစ်ပေါ်နေတဲ့လူအခွင့်အရေးချိုးဖောက်ခံရမှုအကြောင်းတွေကိုစူးစီးတင်ပြနေတဲ့ဒုအတန်အစီအစဉ်ကိုနားဆင်နိုင်ပါပြီ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်ပတ်စံ podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီ season ကို Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံအတွင်းကတိုက်ပွဲဖြစ်နေတဲ့ဒေသတွေမှာစစ်တပ်ကဒေသခံတွေကိုလူသားတိုင်းအဖြစ်အသုံးချနေတဲ့အခြေအနေတွေပေါ်ဒုအတန်ကစုံစမ်းရေးသားထားပါတယ်။ဒီဆောင်မကို Frontier မြန်မာကသတင်းထောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်။နိုင်ငံတော်၏ဥပဒေပြုရေး၊အုပ်ချုပ်ရေးနှင့်တရားစီရင်ရေးအာဏာတို့အားတမတော်ကာကွယ်ရေးအစည်းအဝေးထံသို့လွှဲအပ်တာဝန်ပေးလိုက်သည
်စစ်ကောင်စီရဲ့တရားမဝင်အာဏာသိမ်းကာလဟာ၈လအတွင်းသို့ရောက်ရှိလာပါပြီအဲ့ဒီကာလအတွင်းမြို့နယ်အသီးသီးကခုခံစစ်တွေကိုရင်ဆိုင်တဲ့နေရာမှာစစ်ကောင်စီကဒေသခံတွေကိုတစားကန်လူသားတိုင်းအဖြစ်အသုံးပြုရဲဆိုတဲ့သတင်းတင်ပြချက်တွေကိုလည်းတွေ့ရပါတယ်စကိုင်းတိုင်းအတွင်းကဒေသခံတချို့ရဲ့ပြောပြချက်အရစစ်သားတွေဟာအာနာရှင်တော်လန်ရေးအဖွဲ့ရရဲ့တိုက်ခိုက်တာမခံရအောင်ဒေသခံတွေကိုအကာအကွယ်ယူပြီးစစ်ကြောင်းချီတက်ကြရဲလို့သိရပါတယ
်သူတို့ပတ်သွားတာ8/10/2021မှာပေါ့ပတ်သွားပြီဆိုတော့ကိုယ်တွေမှာအများကြီးပဲသောကရောက်ရတယ်ပတ်သွားပြီလို့လည်းပြောလိုက်ရောရင်ထဲမှာမိသားစုဝင်တယောက်အနေနဲ့ခံစားရတာဘလို့မှဖုံးမပြနိုင
်စကိုင်းတိုင်းအတွင်းကဖန်စီခံရသူတဦးရဲ့မိသားစုဝင်တယောက်ကပြောပြခဲ့ရပါသူမတို့ရွာကိုစစ်တပ်ဝင်လာလို့ရွာသူရွာသားတချို့ဟာဖုန်ကြီးကြောင်တွေသွားရောက်ပုန်းနေချိန်မှာအကုန်လုံးဖန်စီခံခဲ့ရပါတယ်အဲ့ဒီနောက်မှာတော့အဖမ်းခံရတဲ့အမျိုးသမီးတွေကိုပြန်လွှတ်ပေးခဲ့ပြီးရွာသားတချို့ကိုခေါ်ဆောင်သွားခဲ့ပါတယ်စစ်သားတွေကသူတို့ကိုကြိုးကြုပ်ခေါ်သွားပြီးစစ်ကြောင်ရဲ့အလဲကားနေလျှောက်ဖို့ဖိအားပေးခိုင်းစေခံခဲ့ရပါတယ်သူမရဲ့မိသားစုဝင်တဦးအပါအဝင်အဖမ်းခံရတဲ့အမျိုးသားအလုံးဟာစစ်ကြောင်းသွားတဲ့တခြားမှာအဲ့ဒီတပ်ဖွဲ့အတွက်လူသားတိုင်းအလုခံခဲ့ရတယ်လို့ယုံကြည်ပါတယ
်သူတို့ကလမ်းတစ်လျှောက်လုံးကတော့ဘာမှအခက်အခဲမရှိဘူးရဲ့ကျမတို့ကတော့စိတ်ပူတာပေါ့နော်အတန်ကြားနေရတာကလေးတွေကိုဗလုလိုက်ပြီးညာလုလိုက်ပြီးကလေးတွေကိုကြွတုပ်လိုက်တာတဲ့ဘာလဲဆိုတော့အများကြီးပဲကောလာဟလတဲ့တဲ့နေထွက်တယ်လေဒါပေမဲ့တို့ကဘာမှမဖြစ်ဘူးအေးဆေးပဲတို့ကိုခေါ်သွားတယ်တရားဝင်ပြီဆိုရင်တို့အတွက်လုံခြုံတဲ့တနေရာကိုထားထားပြီးဆိုပြီးမှတို့ကရရည်ထဲမှာမှွေစရာရှိရတယ်မှွေတယ်တဲ့ဖန်သွားတော့ရိုက်တာနှက်တာရှိရဲ့လမ်းတစ်လျှောက်လုံးရိုက်တာနှက်တာတော့မရှိဘူးတို့စားတယ်လို့စားရတယ်တို့နေတို့နေရတယ်လို့တော့ပြောတယ
်လူသားတိုင်းအဖြစ်ဖန်ဆီးခံရသူတချို့မှာအသက်14နှစ်ကနေ30နှစ်အထိပါဝင်ပါတယ်စစ်ကောင်စီတပ်ကတလနီးပါးတို့ကိုအတုံးချပြီးရဲ့နောက်မှာတော့ကံကောင်းထောက်မစွာနဲ့ပြန်လည်လွတ်မြောက်လာခဲ့ပါတယ်။ဒေသခံတဦးရဲ့ပြောပြချက်အရဖမ်းခံရတဲ့တဲမှာအသက်14နှစ်အရွယ်ဖုန်ကြီးကျောင်းသားနဲ့အသက်19နှစ်အရွယ်မတန်ဆွမ်းသူတယောက်လည်းပါတယ်လို့ဆိုပါတယ်။တတိယမှတ်တမ်းတွေအရလူသားတိုင်းအဖြစ်အသုံးပြုမှုတွေကိုစစ်ကောင်စီနဲ့ဒေသခံ PDF တို့အကြား တိုက်ပွဲအဖြစ်များတဲ့နေရာတွေမှာအသုံးပြုနေပြီးစကိုင်းတိုင်းဒေသကြီးကကျေးရွာတွေချင်းပြည်နယ်၊ကယားပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာအသုံးပြုနေကြတယ်လို့သိရပါတယ်။အာနာရှင်တော်လန်ရဲ့ပြည်သူ့တပ်မတော် GRPA ရဲ့အဆိုအရမန္တလေးကျိုင်းမြင်းချံမြို့နယ်တလုံးမြို့မှာမေလ17နဲ့12ရက်ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာစစ်တပ်ကဒေသခံလူသားတိုင်းတွေကိုစကြေအသုံးပြုခဲ့ပါတယ်။အဲ့ဒီတိုက်ပွဲတွေမှာစစ်ကောင်စီဟာအမျိုးသမီးနဲ့ကလေးတွေအပါအဝင်အပြစ်မဲ့ပြည်သူယာနဲ့ချီကိုဖမ်းဆီးပြီးလူသားတိုင်းပြုလုပ်ခဲ့တယ်လို့ GRPA ကထုတ်ပြန်ပါတယ်။အသက်2နှစ်ခွဲအရွယ်ကလေးအပါအဝင်အပြစ်မဲ့ပြည်သူတွေကိုဖမ်းဆီးပြီးတိုက်ပွဲအတွင်လူသားတိုင်းပြုလုပ်ခဲ့တဲ့လူမဆန်တဲ့လုပ်ရကြောင့်ခန်းစစ်ကနေဆုတ်ခဲ့ရတယ်လို့ GRPA ကအဲ့ဒီအချိန်တုန်းကပြောဆိုခဲ့ပါတယ်။အဲ့ဒီနောက်မှာတော့ချင်းပြည်နယ်မင်းတပ်မျိုး၊ကယားပြည်နယ်ဖဲခုံမျိုးနယ်တို့မှာလည်းစစ်ကောင်စီကအလားတူလုပ်ရက်တွေချက်လုပ်ခဲ့ရလို့ဆွဆွဲပြောဆိုချက်တွေရှိပါတယ်။ကဏီမျိုးနယ်အတွင်းမှာဒီနေ့အထိစစ်ကောင်စီရဲ့တပ်ဖြတ်ခံရသူတွေထဲမှာ PDF အဖွဲ့ဝင်တွေအပါအဝင်82ဦးလောက်ရှိနေပြီး30လောက်ဟာလူသားတိုင်းအဖြစ်ခေါ်ဆောင်ပြီးတော့မှတပ်ဖြတ်ခံရတာဖြစ်တယ်လို့ကဏီဒေသပြည်သူ့ကာကွယ်ရေးတပ်ဖွဲ့စီကသိရပါတယ်။ဒေသခံကနေပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တအူးနဲ့ဒုအတန်ကစကားပြောခွင့်ရခဲ့ပါတယ်
။သားတိုင်းလုံးတယ်ဆိုတဲ့နေရာမှာတော့ဒါနိုင်ငံတကာဥပဒေတွေနဲ့လောမညီညွတ်ဘူးလေ။ဒါပြည်သူပြည်သားတွေကိုဒီလိုလူလူသားတိုင်းလုံးပြီးတော့မှခေါ်သွားတယ်။ကော်ပိုရိတ်နောက်တိုင်းကျွန်တော်တို့ကနေနယ်အတွင်းမှာညာတော့ပြင်တက်ပစ်တယ်ပေါ့။အဲ့ဒီမှာဆိုရင်အသက်မပြည့်သေးတဲ့ကလေးတယောက်တောင်ပါသေးတာပေါ့။ဒါလူတွေရှိနေတယ်ပေါ့။ဒါတွေဒီလူသားမဆန်တဲ့လုပ်ရက်တွေစစ်တပ်ကကျူးလွန်နေတာလူသားတိုင်းလုပ်ပြီးဆိုကြတဲ့ကလူသားမဆန်တဲ့လုပ်ရက်တွေစစ်တပ်ကကျူးလွန်နေတယ်လို့ပြောတာလည်းအတူတူပဲတုံ့နာလည်းအတူတူပဲဗျသူတို့ရဲ့လုံခြုံကိန်
းစစ်ကောင်စီရဲ့ဝင်ရောက်မှွေနှောက်တာကို9ချိန်ထိခံခဲ့ရပြီးစစ်ဆောင်တွေအဖြစ်ပြေးနေရတဲ့သခိုင်းကျိုင်းဒဇယ်မြို့နယ်ကပောင်းကျကျေးရွာကလူသားတိုင်းအပြုတ်ခံရသူ2ဦးကတော့အခုထိအဆက်အသွယ်မရသေးဘူးလို့ကပောင်းကျဒေသခံတဦးကဒုအတန်ကိုပြောပြပါတယ်မောင်လွင်မိုးနဲ့မောင်ဂျပန်လို့အမည်ရတဲ့လူငယ်နှစ်ဦးဖြစ်ပြီးတေလားရှင်လားဆိုတာကိုမသိကြရသေးပါဘူး။ဩဂတ်စ်လနောက်ဆုံးပတ်ကဒဇယ်မျိုးနယ်အတွင်းမှာစစ်ကောင်စီဟာအခြားမျိုးနယ်တွေနီးတူရွာတရွာနဲ့တရွာအကူအပြောင်းမှာဒေသခံတွေကိုလမ်းပြနဲ့လူသားတိုင်းအဖြစ်အသုံးပြုခဲ့ပါတယ်။တခြားရွာကနေကပောင်းကျကျွေးရွာကိုလာတဲ့အခါခေါ်ဆောင်လာတဲ့ဒေသခံလူသားတိုင်းတွေကိုပြန်လွှတ်ပေးခဲ့ပေမဲ့ကပောင်းကျကျွေးရွာကနေတခြားရွာကိုဆက်သွားချိန်မှာခေါ်ဆောင်သွားခဲ့တဲ့ဒေသခံတွေကိုတော့အခုထိအဆက်အသွယ်မရဖြစ်နေတာလို့ဒေသခံတဦးကရှင်းပြပါတယ်
။သူတို့ကဘယ်ရောက်မှလို့လဲဗျာဟိုလိုလူပြန်လို့ဒီကိစ္စနဲ့မရှိတော့ကြတော့လေပျောက်ဆုံးသွားပြီပြစီသေးသွားလားရှင်းသွားလားမသိတော့ကြတော့ဟိုကျွန်တော်တို့ကတော့ဘာမှမပြောတတ်တော့မှလည်းကြာရင်ကျွန်တော်ကအရန်ကိုဒုက္ခရောက်နေပြီအဲဒီကောင်တွေအဲကျွန်တော်တို့ရွာကိုမလာဘူးပေါ့ကျွန်တော်ရွာကိုပဲစီတဲ့ဒေသမှာမလာသေးဘူးပေါ့ချစ်ကြည့်နေတာလည်းလိုမျိုးနိုင်ငံတစ်ခုကိုနေသွားပြီးနေတာကိုရွာကျွန်တော်တို့ရွာကြီးပဲဖြစ်ချင်နေရတော့ကျွန်တော်တို့အမှန်တမ်းပြောရင်တော်လေးကိုစိတ်ဆိုးမနေပဲဖြစ်လာပါပြီ
။ဦးအောင်မျိုးမင်းကမျိုးသားညီညွတ်ရေးအစိုးရအဖွဲ့ NUG ရဲ့လူအခွင့်ရေးဆိုင်ရာဝန်ကြီးဖြစ်ပါတယ်။သူကစကိုင်းတိုင်းနဲ့မကွေးတိုင်းမှာစစ်ကောင်စီကနေစဉ်ရက်ဆက်ကျူးလွန်နေတဲ့အပြည်ပြည်ဆိုင်ရာရာဇဝတ်မှုတွေအကြောင်းကိုကုလသမဂ္ဂလူအခွင့်ရေးကောင်စီကိုအချိန်နဲ့တပြေးညီပေးပို့နေတယ်လို့တည်တဲ့အစီရင်ခံစာတစ်စောင်ကိုလည်းမကြမီဆက်လက်ပေးပို့သွားမှာဖြစ်တယ်လို့စက်တင်ဘာလ23ရက်နေ့ကလူမှုကွန်ရက်ကသတင်းအသိပေးထားပါဗျာ။ဟာ
လို့ဒီဟာလို့ဒီဒီအောင်သူနဲ့
စစ်တီတော်တွေလိုက်နာရမယ့်စစ်ဘက်ဆိုင်ရာကျင့်ဝတ်တွေမှာပြည်သူလူထုကိုကြုံပြတာအရမခိုင်းစေတာတွေမပြုလို့ရဘူးလို့တားမြစ်ထားပါတယ်။ဒါအပြင်လူခုန်တိတ်ခါကိုချီပါစေရဲ့လှုပ်ရက်အကြမ်းဖက်တာဥပဒေမဲ့ဖမ်းဆီးချုံနောက်တာပြန်ပေးဆွဲတာနှင်ပန်းနှိပ်စက်တာလူသားမဆန်စွာပြုမှုဆက်ဆံတာအကျဉ်းချတာတပ်ဖြတ်တာနဲ့ဖြောက်ဖြတ်တာတွေမလုပ်ရဘူးလို့ဆိုထားပါတယ်။ဒါပေမဲ့မြန်မာစစ်တပ်ရဲ့တပ်သားတွေဟာဒီကျင့်ဝတ်တွေကိုအတိအလင်းဖောက်ဖြတ်ကျူးလွန်နေတယ်လို့သက်ဆိုင်ရာဒေသခံတွေကပြောဆိုနေကြပါတယ်။လူသားတိုင်းအသုံးပြုတာဟာလူသားချင်းစာနာထောက်ထားမှုမရှိတဲ့လုပ်ရက်ဖြစ်တယ်လို့စစ်ပွဲဆိုင်ရာရာဇဝတ်မှုကိုကျူးလွန်ကြမျိုးလည်းဖြစ်တယ်လို့ပညာရှင်တွေကထောက်ပြကြပါတယ်။လူသားတိုင်းအသုံးပြုမှုနဲ့ပတ်သက်ပြီး KNU ၊ကရင်နီလူအခွင့်ရေးအဖွဲ့တွေနဲ့တော်လှန်ရေးအဖွဲ့အစည်းတချို့ကမကြာခဏပြောဆိုနေကြပေမဲ့ စစ်ကောင်စီကတော့အဆိုပါကိစ္စနဲ့ပတ်သက်ပြီးယနေ့အထိတုံ့ပြန်ပြောဆိုတာမျိုးမရှိသေးပါဘူးစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူကိုဆောင်းပါးနဲ့ပတ်သက်ပြီးမှတ်ချက်ပြုဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးစစ်ကောင်စီရဲ့လူသားတိုင်းအဖြစ်အသုံးပြုမှုကိုကိုယ်တိုင်ခန်းစားခဲ့ရတဲ့သူတွေကိုလည်းဒုသံကတွေးဆနိုင်ဖို့ကြိုးစားခဲ့ပေမဲ့သူတို့ရဲ့လုံခြုံရေးအပေါ်စိတ်ပူပန်မှုတွေရှိနေတဲ့အတွက်ဖြေဆိုဖို့ငင်းဆန်ခဲ့ကြပါတယ်လူသားတိုင်းအဖြစ်ဖန်ဆီးခံရသူတဦးရဲ့မိသားစုဝင်ကတော့မြမပြည်ကြီးအမြန်ဆုံးငြိမ်းချမ်းဖို့သာဆုတောင်းနေပါတော့တယ
်သူတို့ကမုန်းနေတာလေသူတိုင်းပြောရရင
်သူတို့ကမုန်းသွားတာပဲလေအမှန်တိုင်းပြောရရင်စစ်ဆိုတဲ့အတန်ကိုကြားဘူးမကြားချင်တော့ခါတီးရယ်ကိုရီတောင်ခစားခဲ့ရတာဆိုတော့ပြောမနေနဲ့တော့မြမပြည်ကြီးအမြန်ဆုံးငြိမ်းချမ်းစေချင်တယ်လူတိုင်းခံစားနေရတဲ့ဒုက္ခတွေအမြန်ဆုံးငြိမ်းချမ်းစေချင်တယ်သူတို့မိဘတွေလိုစိတ်ထဲဝင်ကြည့်လိုက်များသောအားဖြင့်ဟိုရဲတွေဖြစ်ခဲ့တာတွေလူငယ်လေးတွေများသောအားဖြင့်သိနေကြလေသူတို့ဘက်မှလည်းသိရတယ်ရှိတယ်အားတွေကြည့်ပြီးစိတ်ထဲမကောင်းဖြစ်နိုင်အမြန်ဆုံးပြီးဆုံးစေချင်တာပေါ့နော်ကဘာလဲသိစေချင်တယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနမယ်လို့ဒိုအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုအတန်အတန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube Instagram ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 ကနေ10:00တွင်းနဲ့တနင်္ဂနွေနေ့နနက်6:00ကနေ8:00တွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ Frontier မြန်မာဝိုင်းတော်သားတွေစုစည်းတင်ဆက်တဲ့ဒိုအတန်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ။အခုထုတ်လွှင့်မဲ့စနေညစကဝိုင်းအစီအစဉ်မှာတော့မြန်မာနိုင်ငံမှာနိုင်ငံသားကလာဖို့ရှိတဲ့ COVID-19 ကာကွယ်ဆေးဆယ်သန်းလောက်ပြည်သူတွေလက်ထဲကိုရောက်နိုင်ဖို့ကုလသမဂ္ဂအေဂျင်စီတွေကနေတဆင့်ဂျာဝင်ဆောင်ရွက်နေပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်ပြီး NUG ကဖွဲ့စည်းထားတဲ့အမျိုးသားကျန်းမာရေးကော်မတီရဲ့အထွေထွေအတွင်းမူဒေါက်တာအုတ်ကာကိုမန်အင်ဂျင်နိုင်ကမေးမြန်းဆွေးနွေးထားပါတယ်ခင်ဗျာ
။မင်္ဂလာပါဒေါက်တာအုတ်ကာ
။ဟုတ်ကဲ့မင်္ဂလာပါမန်အင်ဂျင်
။ဟုတ်ကဲ့အဲ့တော့ဒီဆရာတို့ပေါ့နော်အခုဒီအမျိုးသားကျန်းမာရေးကော်မတီဆိုပြီးတော့ဒီအဓိကတော့နေဆက်မှာရှိတဲ့ဒီတိုင်းရင်းသားဒီကျန်းမာရေးအဖွဲ့တွေနဲ့နောက်ဒီဆရာတို့ဒီ NUG ဒီကျန်းမာရေးဌာနတို့ပူးပေါင်းပြီးတော့ဖွဲ့စည်းထားတဲ့ဒီအမျိုးသားကျန်းမာရေးကော်မတီကနေပြီးတော့ COVID-19 ကာကွယ်ဆေးရရှိရေးပေါ့လေနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေတယ်ဆိုတော့ထုတ်ပြန်ထားတာတွေရှိတဲ့ခါကျတော့အခုမြန်မာနိုင်ငံအတွက်အထူးသဖြင့် WHO တို့ဒီကုလသမဂ္ဂတို့ကပေးမဲ့ဒီ COVID-19 ကာကွယ်ဆေးရဲ့ရရှိရေးအခြေအနေကဘယ်ထိရောက်နေလဲရှင
့်ဟုတ်ကဲ့ဒီကျွန်တော်တို့အခုဒီဟာလေးကိုမဖြေခင်ဘိုင်းဂျင်းနိုင်ကျွန်တော်ကဒီဘိုင်းဂျင်းနိုင်ကိုဒီ National Health Committee ပေါ့နော်ဒီအမျိုးသားကျန်းမာရေး Committee ဒီဖြစ်ပေါ်လာပုံနဲ့ကျွန်တော်တို့အမျိုးသားကျန်းမာရေး Committee ကဒီ COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအတွက်ကိုဘာတွေဆောင်ရွက်နေတာဆိုတာလေးကိုအရင်လေးပြောလိုက်ရင်ဟိုနည်းနည်းပြည့်စုံသွားမယ်လို့ထင်တယ်ဗျ။အဲ့ရနေစပြောကျွန်တော်ပြောခွင့်ပြုပါနော်။ဟုတ်ကဲ
့။
ဒီကျွန်တော်တို့မျိုးသားကျန်းမာရေးကော်မတီကကျွန်တော်တို့ဒီတိုင်းရင်းသားကျန်းမာရေးအဖွဲ့အစည်းပေါင်းစုံရဲ့နေပြီးတော့မျိုးသားညီညွတ်ရေးအစိုးရရဲ့ကျန်းမာရေးဝန်ကြီးဌာနရဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ဒီဩဂတ်စ်လမှာစပြီးတော့ဖွဲ့စည်းတယ်။ဩဂတ်စ်လကကျွန်တော်တို့5ရက်နေ့မှာဖွဲ့စည်းတယ်။အဲ့လိုဖွဲ့စည်းဖို့အတွက်ကိုကျွန်တော်တို့တိုင်းရင်းသားကျန်းမာရေးအဖွဲ့အစည်းအားလုံးရဲ့ပြီးတော့မြို့သားညီညွတ်ရေးအစိုးရရဲ့ကျန်းမာရေးဝန်ကြီးဌာနရဲ့ဩဂတ်စ်လ2ရက်နေ့ကနေ5ရက်နေ့ထိကို National Health Conference ဆိုပြီးတော့မြို့သားကျန်းမာရေးညီလာခံတစ်ခုကိုကျွန်တော်တို့ကျင်းပခဲ့တယ်။အဲ့ဒီ4ရက်တိုင်တိုင်ကျင်းပတဲ့မြို့သားကျန်းမာရေးညီလာခံမှာတို့ဒီမြန်မာတိုင်းနိုင်ငံလုံးရဲ့မြို့သားတွေဒီတိုင်းနာအလုံးရဲ့ကျန်းမာရေးဆောင်ရှက်မှုဘယ်လိုလုပ်မလဲ။နောက်ပြီးတော့လက်ရှိကြုံတွေ့နေရတဲ့ COVID-19 ကပ်ဘေးကိုကျွန်တော်တို့ဘယ်လိုမျိုးစုပေါင်းပြီးတော့ဟိုတိုက်ချက်တွန်းလာမယ်ပြီးသွားလို့ရှိရင်ကျွန်တော်တို့လိုချင်တဲ့ဒီ federal ကျန်းမာရေးစနစ်ကိုဟိုပြည်ထောင်စု federal ပြည်ထောင်စုကျန်းမာရေးစနစ်ကိုဘယ်လိုသွားမယ်ဆိုတဲ့ဟာကိုဆွေးနွေးတယ်ဆွေးနွေးပြီးရဲ့အခါမှာကျွန်တော်တို့ August 5ရက်နေ့မှာအကုန်လုံးတင်းတင်းတညွတ်တည်းပဲမြို့သားကျန်းမာရေးကော်မတီကိုဖွဲ့စည်းမယ်ဆိုပြီးတော့သဘောတူညီချက်နဲ့ကျွန်တော်တို့ဆုံးဖြတ်ချက်ချပြီးတော့မြို့သားကျန်းမာရေးကော်မတီကိုဒီကျွန်တော်တို့ရဲ့
ဒီဆရာကြီးဆရာမကြီးတွေဖြစ်တဲ့ဆရာမကြီးတော်စင်ဒီယာမောင်တို့ဒီဒေါက်တာမြင့်ချူတို့ဟုတ်ပြီးတော့ဟောဆရာဆလိုက်ပါကျင်းတို့ဆရာတိန်ဝင်းတို့ဆရာနိုင်ရှူတိန်တို့ဟုတ်အဲ့လိုမျိုးကျွန်တော်တို့အတိုင်းငံပုဂ္ဂိုလ်တွေအားလုံးနဲ့ပေါင်းပြီးတော့ဟောကျွန်တော်တို့ဘလို့မမငါဥက္ကဋ္ဌဆရာဦးစောဝေဆိုတာဥက္ကဋ္ဌဖြစ်နေဆောင်ရွက်ပြီးတော့ကျွန်တော်တို့ဒီမျိုးသားကျမ်းမာရေးကော်မတီကိုဖွဲ့စည်းခဲ့တယ်အဲ့ဒီမှာတိုင်းရင်းသားလူမျိုးစုံအားလုံးကလည်းအမိုင်တိုင်းနာကြမှာဖွဲ့စည်းကြရလဲပါဝင်ပြီးတော့ဒီအဖွဲ့ဝင်ဖြစ်နေဆောင်ရွက်ခဲ့အဲ့ဒီမှာကျွန်တော်တို့ချမှတ်ခဲ့တဲ့လမ်းစဉ်တစ်ခုမှာကျွန်တော်တို့ COVID-19 ကာကွယ်ထိန်းချုပ်ဥတာရေးအတွက်ဆိုပြီးတော့ COVID-19 Task Force ကကျွန်တော်တို့အဲ့ဒီမတိုင်ခင်အစောပိုင်းနေ့ကတိုင်းနာကြမှာအဖွဲ့စည်းတွေရောဒီ NUG ရဲ့ကျန်းမာရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့ COVID-19 Task Force ကိုကျွန်တော်တို့ဇူလိုင်လ27ရက်နေ့မှာစပြီးတော့ဖွဲ့စည်းပြီးတော့ဆောင်ရွက်နေပြီးသားလည်းဖြစ်တယ်အဲ့ဒီဆောင်ရွက်နေတဲ့အဖွဲ့အစည်းကိုကျွန်တော်တို့ကဒီဆောင်ရွက်နေတဲ့လုပ်ငန်းကို National Health Committee ရဲ့ one of the task force အနေနဲ့ကျွန်တော်တို့ဆက်လက်ပြီးတော့ဆောင်ရွက်မယ်ဆိုပြီးတော့သဘောတူခဲ့အဲ့တော့ဒီ COVID-19 အတွက်ကိုတိုင်းရင်းသားတွေအားလုံးနဲ့ကိုကျွန်တော်တို့တမိုင်ဝန်ကြီးစနအနေနဲ့ပူးပေါင်းပြီးတော့ဒီနိုင်ငံတကာအဖွဲ့အစည်းတွေနဲ့ကျွန်တော်တို့ engagement တွေအများကြီးလုပ်ခဲ့တယ်အဲ့ဒီမှာအထူးသဖြင့်ဒီ UN က organization တွေနဲ့ပြီးတော့ COVAX အဖွဲ့အစည်းမှာပါတဲ့ဒီ Gavi UNICEF WHO စားရဲ့ဖွဲ့စည်းအားလုံးနဲ့ကျွန်တော်တို့ဟိုတွေ့ဆုံဆွေးနွေးပွဲတွေညစွာလုပ်ခဲ့တယ်လုပ်ခဲ့ပြီးတော့ကျွန်တော်တို့ကအဓိကတော့ကျွန်တော်တို့ရဲ့ရည်ရွယ်ချက်ပေါ့နော် COVID-19 မှာအဓိကရည်ရွယ်ချက်ကဘာလဲဆိုတော့ဟိုသားတွေးဖတာမြန်မာနိုင်ငံကိုရေးရဆက်ဆက်တိုက်ခိုက်သွားတယ်လက်ရှိစကားစားရဲ့စီမံခန့်ခွဲမှုညံဖြစ်မှုပေါ့နော်စီမံခန့်ခွဲမှုညံဖြစ်မှုကြောင့်ဟုတ်လို့ကျွန်တော်တို့ပြည်သူလူထုအများကြီးပဲအသက်အိုးရင်စီစဉ်နေဆုံးရှုံးရတယ်ပြည်သူလူထုလည်းဒုက္ခတွေတောကတွေတော်တော်လေးပွေခဲ့ရတယ်။အဲ့ဒါတွေကိုကျွန်တော်တို့ကဒီအဓိကကာကွယ်ဖို့ကနောက်ထပ် fourth wave မကြာခင်ရောက်လာလိမ့်မယ်။အဲ့ဒီရောက်မလာခင်မှာ COVID-19 vaccine ကိုကာကွယ်ဆေး vaccine ကိုကျွန်တော်ရနိုင်အောင်ထိုးဖို့ဆိုပြီးတော့ကျွန်တော်တို့တကယ်ကိုဟိုခွန်စိတ်အားဆိုင်နေပေါ့နော်။ဒီခုနကနိုင်ငံတကာအဖွဲ့အစည်းတွေနဲ့ကျွန်တော်တို့ဆွေးနွေးခဲ့တယ်။နောက်တချို့နိုင်ငံတကာကနိုင်ငံတွေအလူရှင်တွေနဲ့လည်းကျွန်တော်တို့ဆွေးနွေးပြီးတော့အဲ့လိုရအောင်လို့ကျွန်တော်တို့အခုလည်းဆောင်ရွက်နေတယ်။အဲ့လိုဆောင်ရွက်တဲ့ခါမှာဘယ်အခြေအနေရောက်နေပြီလဲလို့မန်ဂျင်နာမေးတာဟုတ်တယ်မလား။အဲ့တော့အခြေအနေကနီးတော့နီးစက်နေပြီ။ဒါပေမဲ့ကျွန်တော်တို့ဒီရင်ဆိုင်ရမယ့်စိန်ခေါ်မှုလေးတွေတော်တော်များတယ်။အဲ့လိုဆွေးနွေးတဲ့ခါမှာကျွန်တော်တို့ကကျွန်တော်တို့ပြည်သူသားအဓိကဆိုပြီးတော့ထားပြီးတော့ဆွေးနွေးတယ်။အဓိကဒီပြည်သူလူထုကမြန်မာနိုင်ငံတိုင်းသားပြည်သူအားလုံးကဒီ COVID-19 ရောဂါကာကွယ်ဆေးကိုရရှိဖို့အဓိကပြည်သူ့အဓိကဆိုလဲစောင့်ဖို့နဲ့ကျွန်တော်တို့ကဆွေးနွေးခဲ့။အဲ့လိုဆွေးနွေးတဲ့ခါမှာကျွန်တော်တို့ကမပြောလဲဆိုပြင်လင်းပွင့်လင်းမြင်သာမှုရှိရမယ်။ transparency ရှိရမယ်ဆိုပြီးတော့ကျွန်တော်တို့ဒီ third party စီအလုံးကိုဆွေးနွေးတယ်။ဘာဖြစ်လို့ပြင်လင်းမြင်သာမှုရှိရမယ်လို့ဆွေးနွေးလဲဆိုတော့ကျွန်တော်တို့ကအခုချိန်မှာမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကဒီ third party စီအလုံးကစကားစားနဲ့လည်းမဆက်သွယ်ပဲနေလို့မရအောင်အခြေအနေကတော့လောလောဆယ်မှာ။ဒီကျွန်တော်တို့ကိုလည်းတို့ကNUG က MOH နဲ့ရောပြီးတော့တိုင်းရင်းသားကျန်းမာရေးအဖွဲ့အစည်းတွေအားလုံးနဲ့လည်းတို့ကဆက်သွယ်ဖို့တို့ဆောင်ရွက်တယ်။အဲ့လိုမျိုးလုပ်တဲ့အခါမှာကျွန်တော်တို့ကပြည်သူလူထုကိုကျွန်တော်တို့အားလုံးကျွန်တော်တို့ရဲ့မိတ်ဖက်အဖွဲ့အစည်းတွေအားလုံးကျွန်တော်တို့ဆောင်ရွက်နေတဲ့ဟာတွေအားလုံးကိုဟိုတိတိချာချာမှန်မှန်ကန်ကန်တိတိချာချာနဲ့အမြဲတမ်းတင်ပြနေနေခြင်းနဲ့အသိပေးနေခြင်းပဲ။ဘာတွေလုပ်တယ်ဆိုတာကိုဟိုကျွန်တော်တို့ကတို့ကိုအမြဲတမ်းချပြပြောပြစီ။အဲ့တော့အဲ့ဒီဟာကိုကျွန်တော်တို့တောင်းဆိုထားတယ်။အဲ့တော့အဲ့လိုတောင်းဆိုထားတဲ့အတွက်ကျွန်တော်တို့အားလုံးနဲ့သိပြီးသားဖြစ်မှာပြည်သူလူထုကအခုလာလိမ့်မယ်။ဒီ COVAX ပေါ့နော်။ COVAX program လို့ပြောရဲကျွန်တော်တို့ဟိုကနကတော့ Gavi တို့နဲ့ပြီးတော့ WHO တို့ UNICEF တို့နဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ COVID vaccine 6.2 million လာမယ်။အဲ့ဒီမှာကျွန်တော်တို့ Pfizer က4 million vaccine လာမယ်။ Sinovac ကနေပြီးတော့ 2.2 million ။အဲ့ဒါကကျွန်တော်တို့သိပြီးသား။ပြီးသွားလို့ရှိရင်ကျွန်တော်တို့ဟိုအပြင်ဘာလာဦးမလဲဆိုတော့ဒီနေဆက်ဒေသမှာရှိတဲ့တိုင်းရင်းသားတွေအတွက် the humanitarian buffer ဆိုပြီးတော့နောက်ထပ် COVAX ကနေပြီးတော့ 3 million vaccine လည်းပေးဖို့အတွက်သူတို့ offer လုပ်ထားတယ်။ဟဲ့เนาะအဲ့ဒါအပြင်ကျွန်တော်တို့တခြားနိုင်ငံတွေကနေပြီးတော့အလူခံရဖြစ်ဟာရဲ့ vaccine တွေလည်းရှိတယ်။အားလုံးပေါင်းလိုက်တော့ကျွန်တော်တို့ America လူမာတို့ Czech Republic လူမာတို့အဲ့ဒါဒီပေါင်းလိုက် 1 million လောက် vaccine တွေလာဖို့ရှိတယ်ဆိုတော့စုစုပေါင်းလိုက်လို့ရှိရင်ကျွန်တော်တို့ 10 million vaccine ကမှပြီလောလောဆယ်လာဖို့ရှိတယ်ပေါ့နော်။ဒါကဘာမပါသေးဘူးလဲဆိုတော့ကျွန်တော်တို့အိန္ဒိယကနေပြီးတော့ဟိုးစောပိုင်းကပြည်သူအစိုးရဒေါက်တာဆူချေပြည်သူအစိုးရဝယ်ထားတဲ့
င်ဒီယားဝယ်ထားတဲ့ FSC မပါသေးဘူး။အဲ့ဒါပါပေါင်းလိုက်လို့ရှိရင်ကျွန်တော်တို့မြန်မာနိုင်ငံမှာလက်တလို့ရရှိနိုင်တဲ့ COVID vaccine ကတော်တော်လေးတော့ရှိတယ်။သို့တော့အဲ့လိုရောက်လာဖို့ကအခက်အခဲရှိနေတာကဘယ်ပုံပဲနည်းနဲ့ရောက်လာမှာလဲ။ဒါနံပါတ်၁ချက်
ဟုတ်ကဲ့ဒီမှာလေအဲ့ဒီမှာဆရာတို့မေးချင်တာဟုတ်တယ်အဲ့တော့စစဆရာပြောသားတယ်လို့ပေါ့နော်ဒီ COVID vaccine ကာကွယ်ဆေးတွေကရောက်လာဖို့ကနီးစပ်နေပြီအခုလို့ပေါ့ဘယ်လိုဘယ်ပုံနဲ့ရောက်လာမလဲဆိုတဲ့အပိုင်းမှာအဲ့တော့ဒီနိုင်ငံကပေးမဲ့ဒီတန်းတဲ့ချီရှိတဲ့အဲ COVID ကာကွယ်ဆေးတွေကိုဒီမြန်မာနိုင်ငံကိုသွားမဲ့လမ်းကြောင်းပေါ့နော်အဲ့လမ်းကြောင်းနဲ့ပတ်သက်လို့ရောဆရာတို့ဘယ်လိုနှိမ့်တိုင်းဆောင်ရွက်နေလဲရှင
်ဟုတ်တယ်အဲ့တော့အဲ့ကောင်းတဲ့မေးခွန်းပါဘယ်နှကကျွန်တော်ပြောလိုက်တာလေအဲ့လားပဲလေသို့တော်ဆိုတာပဲသို့တော်ဒီ vaccine နဲ့ဘာပြောဘလို့ရောက်လာမလဲဆိုတော့ဒါကမိုင်းနေနိုင်မေးလိုက်တာဒါမတိပါပဲကွက်တိပဲအဲ့တော့ဒီ vaccine နဲ့ဘာပြောဘလို့ရောက်လာမလဲဆိုရင်လေးလက်နှစ်လမ်းရှိတယ်။တလမ်းကတော့ကျွန်တော်တို့မင်းအားလုံးလေးစိတ်ကြည့်ရနေပဲလေအနေနဲ့တည်လာမယ်လားနော်ဒါတလမ်းကျွန်တော်တို့ရခင်ပြည်သူဆိုရလက်ထက်တုန်းကလည်းဒီပုံစံနိုင်မယ်အိန္ဒိယကနေကျွန်တော်တို့ဝယ်တဲ့ vaccine တွေရောက်လာတယ်ပြည်သူလူထုကိုပထမအကြိမ်ထိုးနှံတဲ့လောက်ထိုးနှံပေးနိုင်ခဲ့တယ်တကယ်လို့အခုနောက်တလမ်းကြတော့ပါလဲဆိုတော့ကျွန်တော်တို့နေဇက်ဒေတာနေပြီးတော့ဖြတ်ကျော်လာမယ်လမ်းပေါ့နော်ဒီဘော်ရီးယားမှာရှိတဲ့တိုင်းသားတမိုင်းအဖွဲ့စည်းတွေကနေပြီးတော့ထိုးနှံပေးနိုင်မယ်တိုင်းသားနေဇက်ဒေတာမှာရှိတဲ့တိုင်းသားတွေထိုးနှံပေးနိုင်မှာကကျွန်တော်တို့ဘော်ရီးယားနေပြီးတော့သွားပြီးတော့ထိုးပေးနိုင်မယ်အဲ့နှစ်လမ်းရှိတယ်ဗျာ
ဟုတ်ကဲ့အဲ့တော့ဟိုစစဆရာပြောသားတယ်လို့ပထမတလမ်းဖြစ်တယ်ဒီမင်္ဂလာတုံလေးစိတ်ကရောက်လာမယ်ဆိုရင်လက်ရှိဟိုမြန်မာနိုင်ငံမှာဆီယနာတင်ထားတယ်စစ်ကောင်စီရှိနေတယ်လူတို့ကလည်းတစ်ဖက်မှာကဒီစစ်ကောင်စီကိုသူတို့ကအယုံကြည်မရှိတဲ့အတွက်ကာဝယ်စစ်မထိုးနိုင်ဘူးဆိုတာမျိုးလဲဟိုပြောကြတာမျိုးကြီးလည်းရှိတာပေါ့နော်ဒီလိုမျိုးအခက်အခဲတွေအဲ့တော့မြန်မာနိုင်ငံကိုအဲ့ဒီမင်္ဂလာတုံပေါ့နော်တရားဝင်လမ်းကြောင်းနဲ့ဒီလေရင်ကနေပြီးတော့ကိုဗစ်ကာကွယ်ဆေးတွေတည်လာမဲ့ကိစ္စမှာရောဘလို့ထိထိရောက်ရောက်ဆောင်ရွက်ဖို့နည်းလမ်းတွေရှိနေလဲရှင
်အင်းကျွန်တော်တို့ကအဲ့ဒါကိုဘလို့ပြောထားလဲဆိုတော့ညီမျှတဲ့ဆက်ဆံမှုရှိရမယ်ပေါ့နော်အဲ့တော့မင်္ဂလာတုံလေစိတ်ကနေလာမယ်ဆိုရင်ဒီစက္ကစနဲ့မဖြစ်မနေဆက်ဆံရမှာပဲဒီခုနကသတ်ပါတီဆပွဲစည်းတွေဖြစ်တဲ့ UN က UNICEF က WHO ကသူတို့ဒီစက္ကစနဲ့မဖြစ်မနေဆက်ဆံမယ်အဲ့လိုဆက်ဆံတဲ့အခါမှာအလို့သဘောရဆက်ဆံမှုမျိုးဖြစ်ရမယ်နော်ဒီစစ်ကောင်စီကိုဒီအတိအမှတ်ပြုတဲ့ပုံစံမျိုးမဟုတ်ဘဲနဲ့အလို့သဘောရဆက်ဆံတဲ့ဆက်ဆံမျိုးဖြစ်ရမယ်ဆိုပြီးတော့ကျွန်တော်တို့ဆွေးနွေးတာတွေရှိတယ်အဲ့လိုလာမယ်ဆိုလို့ရှိရင်ကျွန်တော်တို့ကသဘောတူတယ်ဒီလာမယ်အဲ့လိုလာပြီးွားရင်စပြီးတော့ဒီစိတ်ကနေပြီးတော့တဲပြီးဆိုရင်တော့ဒီစစ်ကောင်စီရဲ့အစီအမံမပါဘဲနဲ့ဒီ third parties တွေဖြစ်တဲ့ UN တွေ WHO တွေ UNICEF တွေကသူတို့ရဲ့အစီအမံနဲ့သူတို့ COVID vaccine တွေကိုတည်ယူတာဖြစ်ရအဲ့လိုမျိုးတော့ကျွန်တော်တို့ကဆွေးနွေးထားတယ်
အဲ့တော့အဲ့ဟာနဲ့ပတ်သက်လို့ဟုတ်စစ်ကောင်စီရဲ့တုံ့ပြန်ချက်ကရောဘလို့ရှိလဲရှင
်။ကျွန်တော်တို့မသိဘူး။အဲ့ဒါတွေကကျွန်တော်တို့နဲ့တိုက်ဆွေးနွေးတာမဟုတ်ဘဲနဲ့ UN ကစစ်ကောင်စီနဲ့သူတို့ဆွေးနွေးမှုတွေရှိမိမယ်လို့ကျွန်တော်သိတယ်။အဲ့တော့ဘလို့တုံ့ပြန်လဲလို့ကျွန်တော်လည်းမပြောတတ်ဘူ
း။ဟုတ်တေချာတာကတော့အခုဒီ WHO လို့ပေါ့နော်ကို COVAX တို့ဟိုတို့ကအဲ့ပေးမဲ့ COVID-19 ကာကွယ်ဆေးတွေကတော့မြန်မာပြည်ကိုရောက်လာတော့မှာတော့တေချာတဲ့လောက်ဖြစ်နေပြီပေါ့နော်။ဘယ်တော့လောက်ဖြစ်နိုင်လဲဆရာ။
6ပတ်ကနေ10ပတ်ပေါ့နော်6ပတ်ကနေ10ပတ်လည်းဖြစ်နိုင်တယ်ဆို10ပတ်ကနေ10ပတ်လည်းဖြစ်နိုင်တယ်အဲ့ဒါကတော့ဘယ်ပုံမှာမူတည်လဲဆိုတော့စစ်ကောင်စီကဒီခုနက third party တွေနဲ့ဆွေးနွေးရခါမှာသူ third party တွေကပြောတဲ့ခါမှာသူတို့ဘယ်လိုပုံစံမျိုးနဲ့သူတို့လက်ခံမလဲဆိုရဟာပေါ့မူတည်သွားလိမ့်မယ်လို့လည်းထင်တယ်ခင်ဗျာဒါကကျွန်တော်တို့မင်္ဂလာပတိကလာမယ်လမ်းအောင်ပြောတာနော်ဒီနေဇက်ကနေလာမယ်လမ်းဆိုရင်တော့ကျွန်တော်တို့နောက်တစ်မျိုးစဉ်းစား
ဟုတ်ကဲ့ကြအဲ့ဟိုဒီဒီကုလသမဂ္ဂတို့ဘာလို့ ਨੇ ပေါ့နော် third party တွေ ਨੇ ဆရာတို့အဓိကဆွေးနွေးတဲ့အခါမှာအဲ့ဒီလိုမျိုးပေါ့နော်ဟိုပြည်တွင်းကိုသွားမဲ့လမ်းကြောင်းမှာအဓိကအခက်ခဲတွေနောက်ဆရာတို့တင်ပြတဲ့လမ်းတွေပေါ့နော်ဟို third party ဖြစ်ရမယ်ဆေးထိုးတဲ့အပိုင်းမှာလည်းဒီ third party ပေါ့နော်ကုလသမဂ္ဂတို့နောက်တခြားဖွဲ့စည်းတွေကဖြစ်ရမယ်ဆိုတဲ့အပိုင်းတွေပေါ့လေဆိုတော့အဲ့ဒါတွေကြတော့ဆရာတို့စစောတင်ပြထားတယ်ဆိုတဲ့အပိုင်းမှာကုလသမဂ္ဂတို့ဒီ third party တို့အဲ့ဒါတော့သူတို့ဘယ်လောက်ထိလုတ်ပေးနိုင်မလဲရှင်ဒီတစ်ဖက်မှာလည်းစစ်ကောင်စီကသူတို့ရင်ဆိုင်ရအောင်မှာဆိုတော့လေ
အဲ့ဒါတော့တော်တော်လေးပြောရတာခက်မယ်ပေါ့နော်သူတို့ဘက်ကတော့ကျွန်တော်တို့နားလည်တယ်လို့တော့သူတို့ကတော့လုတ်ပေးခြင်းစိတ်တွေရှိတယ်ဒါတွေကိုဟုတ်သူတို့လုတ်ပေးမဲ့ဟာတွေကဒါပေမဲ့အဓိကအရေးကြီးတာကလုံခြုံရေးအရေးကြီးသွားတယ်ပေါ့နော် တို့ဒီလုတ်ပြီးတဲ့ခါမှာကျွန်တော်တို့စီအခုဒီ CDM ဝန်ထမ်းတွေကျမရဲ့ CDM ဝန်ထမ်းတွေကလည်းဒီဝင်ပြီးတော့ဈေးထိုးပေးလို့ရမယ့်နေရာမျိုးတွေရှိလိမ့်မယ်အဲလိုမျိုးနေရာတွေမှာဒီဘယ်လိုမျိုးအစီအစဉ်မျိုးနဲ့သွားမှလဲဆိုတော့ CDM နဲ့ပြတ်တာလို့မဟုတ်ဘဲနဲ့တို့တွေဒီရိုးရိုးလူမှုဟိုကုဒီဒီလူမှုကုညီတဲ့သဘောမျိုးနဲ့ပေါ့နော်ဟိုအာလူမှုအဖွဲ့အစည်းတစ်ခုကုညီတဲ့သဘောမျိုးနဲ့ဈေးထိုးတဲ့ဟာမျိုးဖြစ်သွားCDM လောက်ချမှုပေါ်မှာထိခိုက်မှုမရှိဘဲနဲ့လူမှုဝန်ထမ်းအနေနဲ့ကျွန်တော်တို့ရာဟိတဝန်ထမ်းအနေနဲ့ဝင်ပြီးတော့ဆေးထိုးပေးသွားတာမျိုးတွေကျွန်တော်တို့လုပ်လို့ရတယ်ပေါ့အဲ့လိုမျိုးတွေထိုးပေးရင်ဒါပေမဲ့သူတို့ရဲ့လုံခြုံရေးပေါ့အခုချိန်မှာကျွန်တော်တို့အားလုံးသိနေတဲ့အတိုင်းပဲစကားစကားဒီ CDM ဝန်ထမ်းတွေပေါ်မှာအတရားဖန်စီချုပ်နှိမ်မှုတွေလုပ်နေတယ်အဲ့ဒီဟာကိုကျွန်တော်တို့ကဘယ်လိုမျိုးလုံခြုံရေးကိုကာကွယ်မလဲနံပါတ်1နံပါတ်2ကဒီလိုကိုဗစ်ဗက်ဆင်းထိုးပြီးတဲ့အခါမှာအထူးခံရမယ့်ဤသူလူလူထဲမှာလည်းစီကံဝန်ထမ်းတွေအများကြီးရှိတယ်။ဟုတ်ကဲ့။ဆရာဆရာမကြီးတို့ဆိုသိန်းတော်ရှိတယ်။စုစုပေါင်းမှာစီကံဝန်ထမ်းစုစုပေါင်း၄သိန်းတော်ရှိတယ်။ပြီးတော့လို့ရှိရင်ဒါစည်ရင်းရှိပေါ့နော်။တချို့တွေစည်ရင်းမပြီးဘဲနဲ့ဟာတွေပေါင်းလိုက်လို့ရှိရင်၅သိန်းနဲ့၆သိန်းကျားမှာစီကံဝန်ထမ်းတွေရှိလို့ပေါ့။ဒါကလည်းကျွန်တော်တို့ကတော့စည်ရင်းသိကောက်ဆရာမလို့စကားစကားအခုထုတ်ထားတဲ့အလုပ်ထုတ်တဲ့စည်ရင်းတွေကိုကြည့်လို့ရှိရင် dismissal ကံတန်းတွေကိုကြည့်လိုက်ရင် CDM တွေဘလောက်များလဲဆိုတော့အတိအကျသိနိုင်တယ်နော်အဲ့တော့အဲ့လူတွေရဲ့အဲ့လူတွေကပုံဆောင်နေရတဲ့လူအများကြီးရှိဒီလူတွေကိုကိုဗစ်ကာကွယ်ဆေးကိုထိတိရအောင်ဘယ်လိုထိုးပေးမှာလဲဆိုတော့ဘေးကွန်းကဒုံဒုံကြီးအရေးကြီးပါဒီလူတွေကသူတို့ပုံနေတဲ့နေရာနေထွက်လာရမယ်ဆေးထိုးရမယ်ဆိုသူတို့ရဲ့ဒုံဒုံကြီးကိုဘယ်သူကတောင်းယူမှာလဲဆိုတော့ဘေးကွန်းကလည်းတကယ်ကိုအမှုတတိဖြေရခက်တယ်ဘေးကွန်းဖြစ်ပါတယ်
ဟုတ်ကဲ့ဒါကတော့အမျိုးသားကျန်းမာရေးကော်မတီရဲ့ထွေထွေအတွေ့အကြုံမူလည်းဖြစ်တယ်။နောက် NUG အစိုးရရဲ့ကျန်းမာရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်လည်းဖြစ်တဲ့ဒေါက်တာဥက္ကာကို VOA မြန်မာပိုင်းကဆက်သွယ်မေးမြန်းခဲ့တာပါရှင်။ဟုတ်ကဲ့ဆရာအခုလိုမျိုးအချိန်ပေးပြီးတော့ကျမတို့ကိုဖြေကြားပေးတဲ့အတွက်လည်းဒေါက်တာဥက္ကာကိုအများကြီးကျေးဇူးတင်ပါတယ်ရှင
်။ကျွန်တော်လည်းမိုင်းကျင်းလိုက်တော့ကိုအခုလိုအချိန်ပေးပြီးတော့တန်းပြီးအတွက်မေးသွားတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။
ဒေါက်တာဥက္ကာနဲ့မန်အင်ဂျင်နိုင်တို့ဆွေးနွေးတင်ဆက်ခဲ့တဲ့စနေညစကဝိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ VOA ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာရင်းမှာဖြစ်ပျက်နေတဲ့အထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လို့ရတယ်ဆိုရင်တော့စာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါ။
ဒေါ်လာဘီလီယံနဲ့ချီတန်တဲ့ရေငုပ်သင်္ဘောဆိုင်ရာပြင်းထန်တဲ့သဘောတူညီချက်ကိုဖျက်သိမ်းပြီးအမေရိကန်နဲ့ဗြိတိန်တို့နဲ့သဘောတူညီချက်ရယူလိုက်တာဟာဩစတြေးလျကတန်တမာရေးဆိုင်ရာမဟာအမားကြီးကိုကျူးလွန်လိုက်တာလို့ဩစတြေးလျကမထွက်ခွာခင်စနေနေ့ကပြင်သစ်တမ်မတ်ကြီးကပြောပါတယ်ပြင်သစ်ရေတပ်ဟာဩစတြေးလျအတွက်တမျိုးချရေငုပ်သင်္ဘောတိဆောက်ပေးဖို့အတွက်2016မှာရထားတဲ့သဘောတူညီချက်ကိုဖျက်သိမ်းပြီးအမေရိကန်နဲ့ဗြိတိန်တို့ကနျူကလ িয়ার ဆွမ်းအင်သုံးရေငုပ်သင်္ဘောတိဆောက်ပေးမှာကိုလက်ခံလိုက်ကြောင်းဩစတြေးလျကချက်တဲ့ဘရင်းနေကကြီးညာခဲ့တဲ့အတွက်အခုလိုပြောကြလိုက်တာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့တာလီဘန်အစိုးရတကအမျိုးသမီးရေးရာဝန်ကြီးဌာနကိုပိတ်ပစ်ပြီးဇရိတ်တာတိုးတက်ရေးနဲ့ပြစ်မှုကာကွယ်ရေးအတွက်ရည်ရွယ်တဲ့ဝန်ကြီးဌာနနဲ့အစားထိုးလိုက်ပါတယ်။ကာဘူးမြို့တော်ကအမျိုးသမီးရေးရာဝန်ကြီးဌာနရဲ့အပြင်ဘက်မှာတော့တောက်ကြနေကဆိုင်းမှုအစ်တင်ခဲ့ပြီးတရားဓမ္မနဲ့လမ်းညွှန်မှုအကျင့်သီလဆင်ကြယ်မကောင်းမှုဒုစရိုက်ကာကွယ်ဝန်ကြီးဌာနရုံးလို့အမိပြောင်းထားတာတွေ့ရပါတယ်။အာဖဂန်နစ္စတန်နိုင်ငံငြိမ်းချမ်းတည်ငြိမ်စေဖို့အတွက်သက်ဆိုင်သူတွေအားလုံးပါဝင်တဲ့အစိုးရချက်ကိုဖွဲ့စည်းလာအောင်တာလီဘန်တွေနဲ့ဆွေးနွေးခဲ့တယ်လို့ပါကစ္စတန်ဝန်ကြီးချုပ်အမရမ်ခန်းကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံအင်းနီချင်းနိုင်ငံတွေထဲကခေါင်းဆောင်တွေအထူးသဖြင့်တာဂျီကစ္စတန်သမ္မတနဲ့ဆွေးနွေးပြီးမှအခုလိုပြောကြားလိုက်တာဖြစ်ပါတယ်။
ကျေးဇူးပါခင်ဗျာသတင်းအကြီးအကျယ်ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါဒီကနေ့မနေ့အတွက်အစည်းအဝေးထုတ်လုပ်ရမှုကတော့ကိုခမောင်စွန်မင်းဖြစ်ပါတယ်အတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျူနာခမ်းမင်းနဲ့ဇီနတ်အဗ်ဒယ်ရာမန်တို့ဖြစ်ကြပါတယ်တင်းငွေနေ့နေ့မနေ့ကင်း VO ရဲ့အစည်းအဝေးကိုလိုင်းဒိုမီတာ2540 51နဲ့ကျွန်တော်တို့ VO ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုဗစ်ကပ်ဘေးကရောအခြားသောဘေးအန္တရာယ်အတွေ့အကြုံကပါကင်းဝေးနိုင်တဲ့နေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of